Welcome to the Voice of America in Burmese.
ပြန်အောင်ကြိုးရတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် View American တန်ကနေ2023ခုနှစ်ဇွန်လ3ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချင်းည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာအိန္ဒိယနိုင်ငံမှာနှစ်ပေါင်း20အတွင်းမှာအဆိုးဝါးဆုံးယထာတိုက်မှုဖြစ်ခဲ့တာမှာလူပေါင်း300နီးပါးတေဆုံးခဲ့ပါတယ်အမေရိကန်အစိုးရအသုံးစီချင်းဝေကိစ္စသဘောတူညီမှုဟာပါတီနှစ်ရပ်ပေါင်းပူးပေါင်းဆောင်ရွက်နိုင်ခဲ့လို့ဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကချီးကျူးပြောကြားခဲ့ပါတယ်အင်ဒိုပစိဖစ်ဒေသမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်တဲ့နိုင်ငံတွေပိုများလာတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကစင်ကာပူမှာပြောကြားလိုက်ပါတယ်အခုလိုမျိုးထိတ်တဲရောက်နေတဲ့သတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါတရင်းနေပြီးတဲ့နောက်နားဆင်ရမယ့်မြန်မာနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံတဝမ်းကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်မှာတော့
စစ်ကောင်စီထွေအုပ်ပေါ့နော်ကနေပြီးတော့မှခေါ်တယ်ပြီးတော့မှဒီနေ့ထဲမှာပဲဒီ must or ap me ပေါ့နော်အဲနောက်ဆုံးထားပြီးတော့မှစခန်းပိတ်သိမ်းဖို့အတွက်သူက PR ပေးတာပေါ့နော်
စီဗီချောင်းစခန်းကတောင်းရှိသူတို့ပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဥတ္တမောင်ဆိုင်ရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ပါဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်စတာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်နဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာနှစ်ပေါင်း20အတွင်းမှာအဆိုးဝါးဆုံးယထာတိုက်မှုဖြစ်ပွားခဲ့တာမှာ300နီးပါးသေဆုံးပြီးတော့ထောင်ကနန်းထိခိုက်ဒဏ်ရာရသွားပါတယ်။နိုင်ငံအရှေ့ပိုင်းဩရတပြည်နယ်မှာတောက်ချာနီးညဒေသစံတော်ချိန်9နာရီလောက်မှာရှလီမာမျိုးကနေပြီးချန်တိုင်းမျိုးကိုသွားတဲ့အမြန်ယထာလမ်းချော်ပြီးတော့မျက်နှာချင်းစာယထာလမ်းမှာရက်နေတဲ့ကုန်တင်ယထာကိုဝင်တိုက်ခဲ့တာပါ။အဲ့ဒီယထာနှစ်ဆင်းတိုက်မိထားလို့ယထာရဲတွေပိုင်းပြတ်ပျက်စီးနေချိန်မှာပဲ။H1 ပူမျိုးကနေပြီးတော့ဟာရာမျိုးကိုသွားတဲ့နောက်ထပ်အမြန်ယထာတစီကဝင်တိုက်ခဲ့တာလို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်လူပေါင်း280ထဲမှနေသေဆုံးခဲ့တဲ့ယထာတိုက်မှုဘလို့ကြောင့်ဖြစ်ခဲ့ရတယ်ဆိုတာကိုစုံစမ်းမယ်လို့မြေယထာဝန်ကြီးကအခုလိုပြောကြားခဲ့ပါတယ်မြေထားဆက်သွယ်ရေးလုံခြုံစိတ်ချမှုနဲ့ဆိုင်တဲ့အဆင့်ပြစ်ကော်မတီတစ်ဖွဲ့နဲ့ကော်မရှင်နာမင်းကြီးတို့ကယထာတိုက်မှုဘလို့ကြောင့်ဖြစ်ရတယ်ဆိုတာအကြောင်းကိုဇင်းမြစ်ကိုသိရှိသဘောအောင်လို့စုံစမ်းစစ်ဆေးမှဖြစ်တယ်လို့မြေထားဝန်ကြီးကပြောကြားသွားတာပါယထာတိုက်မှုနဲ့ပတ်သက်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းနယူးဒယ်လီမြို့တော်မှာဒီကနေ့အစောပိုင်းကအရေးပေါ်အစည်းအဝေးခေါ်ခဲ့ပြီးတဲ့နောက်ညနေပိုင်းမှာတော့ယထာတိုက်မှုဖြစ်တဲ့ဩရတပြည်နယ်ကိုတွားရောက်ခဲ့ပါတယ်ပြစီသွားတဲ့ယထာရဲတွေကြားမှာအသက်ရှင်နေနိုင်သူတွေကိုလိုက်ရှာနေတဲ့ကုညီကယ်ဆယ်ရေးလုပ်နေသူတွေကခီးတဲ့တင်အမြန်ယထာနှစ်စီးလုံးပေါ်မှာအသက်ရှင်တန်ရာရသူတွေထပ်မတွေ့တော့ဘူးလို့ညနေပိုင်းမှာပြောကြားခဲ့ပါတယ်ကယ်ဆယ်ရေးလုပ်နေသူ1200ကျော်ရှိပြီးတော့လိုအပ်တဲ့ကုသမှုတွေအတွက်ကိုလည်းရွေရှားသွားလာနိုင်တဲ့ဆေးပေးကမ်း45ခုနဲ့ကုသပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အိန္ဒိယနိုင်ငံမှာနေ့စဉ်မြေထားတွဲနဲ့သွားလာနေကြသူ12တန်းကျော်ရှိပါတယ်လက်ထလမ်းကျော်မတော်တဆမှုတွေလည်းမကြာခဏဖြစ်တတ်ပေမဲ့လို့အခုလောက်အများအပြားသိဆုံးရတဲ့ယထာတိုက်မှုမျိုးမဖြစ်တာကတော့ဆယ်စုနှစ်နဲ့ချီရှိနေပြီလို့အိန္ဒိယအစိုးရကပြောပါတယ်ရှင်
။အမေရိကန်အစိုးရကျွေးမီချက်တဲ့ညီနိုင်ဖြေရှာနိုင်ခဲ့တာအတွက်သမ္မတဂျိုးဘိုင်ဒန်ကမနေ့ကအောင်ပွဲခံမိန့်ခွန်းပြောကြားခဲ့ပါတယ်။အိမ်ပြည်တော်သမ္မတရုံးကန်းကနေရှာရှာပါပါမိန့်ခွန်းပြောကြားမှာသမ္မတဂျိုးဘိုင်ဒန်ကအတိုက်ခံအမတ်တွေနဲ့အပေးယူလုပ်ပြီးအစိုးရလုပ်ငန်းတွေရပ်တန့်မသွားအောင်ရှောင်ရှားနိုင်လိုက်တာကပါတီကြီးနှစ်ရက်ပူပေါင်းဆောင်ရွက်နိုင်ခဲ့တဲ့ American Democracy အတွက်အားရခုံယူစရာပါလို့ခုလိုပြောလိုက်ပါတယ
် Look, the only way American democracy can function is through compromise and consensus. And that's what I work to do as your president.
American Democracy အလုပ်ဖြစ်နိုင်ဖို့တခုတည်းသောနည်းလမ်းကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အဖေးယူလုပ်ညှိနှိုင်းပြီးသဘောတူညီချက်ရအောင်လုပ်တဲ့နည်းပါဒီနည်းနဲ့အောင်မြင်အောင်သမ္မတတယောက်အနေနဲ့ကျွန်တော်လုပ်ပါတယ်ပါတီကြီးနဲ့ရကြာညှိနှိုင်းဖို့လိုအပ်ပြီးညှိနှိုင်းလို့ရနိုင်တဲ့သဘောတူညီမှုတွေရအောင်လုပ်ခဲ့ပါတယ်လို့သမ္မတဘိုင်ဒန်ကတနိုင်ငံလုံးကိုပြောတဲ့နှစ်စဉ်မိန့်ခွန်းမှာဒီမနေ့ကပဲပြောကြားသွားခဲ့တာဖြစ်ပါတယ်အစိုးရလုပ်ငန်းတွေလဲပတ်ဖို့အတွက်ကျွေးမီအမြင့်ဆုံးချေယူနိုင်တဲ့ပမာဏတိုးမြင့်ဖို့နဲ့အစိုးရအသုံးစရိတ်လျှော့ချဖို့ပါတီကြီးနှစ်ခုကြားမှာအောက်လွှတ်တော်မှာဗိုလ်ထူးကြီးညကအတည်ပြုခဲ့သလိုအထက်လွှတ်တော်မှာစာသာရင်းညကအတည်ပြုပေးလိုက်တာကြောင့်သမ္မတဘိုင်ဒန်အနေနဲ့လက်မှတ်ရေးထိုးဖို့ အတီးပြုတ်ဖို့ပဲကြံတော့တဲ့အချိန်မှာအခုလိုအောင်ပွဲခံပြောကြားလိုက်တာပါအစိုးရလုပ်ငန်းတွေရက်ပြီးစီးပွားရေးထိခိုက်နိုင်မဲ့အခြေအနေမရောက်ရအောင်သမ္မတအင်ဘူဒေါ်နဲ့ Republican လွတ်တော်မတ်တွေကြားအခြေတင်ညှိနှိုင်းခဲ့ရပြီးတော့ခက်ခဲခဲခဲသဘောတူညီမှုရခဲ့တဲ့ဒီဥပဒေကြမ်းကိုတော့သမ္မတ Biden ဒီကနေ့လက်မှတ်ရေးထိုးအတီးပြုတ်မှာပါဒီဥပဒေအရအမေရိကန်စိုးရလဲပတ်ဖို့အသုံးစရိတ်ချေယူနိုင်မဲ့ငွေပမာဏဒေါ်လာ 31.4 ထရီလီယံအမြင့်ဆုံးကန့်သတ်ချက်ကိုရုပ်သိမ်းပေးလိုက်တာဖြစ်ပါတယ်ဒီရုပ်သိမ်းမှုက2024သမ္မတရွေးကောက်ပွဲပြီး2025ခုနှစ်ဇန်နဝါရီလရက်နေ့အထိအကျုံးဝင်တာဖြစ်ပါတယ်ဒါကြောင့်လက်ရှိအမေရိကန်ပြည်ထောင်စုမှာစီးပွားရေးအကျပ်တဲကျုံရပြီးတော့ကမ္ဘာစီးပွားရေးကိုရိုက်ခတ်နိုင်တဲ့အခြေအနေကိုကျော်လွှားနိုင်တဲ့အပြင်လာမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်နှစ်နှစ်အတွင်းငွေကြေးစည်းဝါးတည်ငြိမ်မှုရရှိဖို့အများကမျှော်လင့်နေကြပါတယ်ခင်ဗျာ
လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဖြစ်ရမယ်ဆိုတဲ့အနာဂတ်အမြင်နဲ့ဒေသရဲမှပူးပေါင်းဆောင်ရွက်တဲ့နိုင်ငံတွေပို့ပြီးတော့များလာတယ်လို့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောကြားလိုက်ပါတယ်စင်ကာပူမှာကျင်းပနေတဲ့အာရှဒေသဆိုင်ရာအကြီးအကျယ်ဆုံးလုံခြုံရေးဆိုင်ရာဆွေးနွေးပွဲကြီးဖြစ်တဲ့ Shangri-La Dialogue ဆွေးနွေးပွဲကြီးမှာ Pacific ဒေသမှာဒီ American ရဲ့ဦးဆောင်မှုဆိုတဲ့ခေါင်းစဉ်နဲ့ကာကွယ်ရေးဝန်ကြီး Austin ကဒီကနေ့မိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ
် So our shared goals are clear to deter aggression and to deepen the rules and norms that promote prosperity
ရန်စကျူးကျော်မှုတွေကိုတားဆီးဖို့တာယာဝါပြောစီဖို့နဲ့ပဋိပက္ခတွေကိုကာကွယ်နိုင်မဲ့နိုင်ငံတကာစည်းမျဉ်းစည်းကမ်းတွေပုံမှုခိုင်မအောင်လုပ်ရမယ်ဆိုတဲ့ဘုံရည်မှန်းချက်တွေရှိထားကြတဲ့အတိုင်းအရှေ့တရုတ်ပင်လယ်ကနေတောင်တရုတ်ပင်လယ်အိန္ဒိယသမုဒ္ဒရာအထိအမေရိကန်ရဲ့မိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအစီအစဉ်တွေလေ့ကျင့်မှုတွေကိုအရှိန်မြှင့်လှုပ်ဆောင်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Austin ကပြောကြားသွားပါတယ်တရုတ်ရဲ့စီးပွားရေးစည်းရေးချက်ထွင်မှုရုရှားရဲ့စီးရေးအရဝင်ရောက်ကျူးကျော်မှုတွေလို့ပထဝီနိုင်ငံရေးမှာတင်းမာမှုတွေတိုးနေချိန်မှာပဲနိုင်ငံတကာမဟာဗျူဟာလေးလာရေးတက်သည့်ပညာရှင်များအဖွဲ့ IISS ကစီစဉ်တဲ့ Shangri-La Dialogue နှစ်ပတ်လည်ဆွေးနွေးပွဲကြီးကိုကျင်းပနေတာပါ Indo-Pacific ဒေသမှာဩဇာညောင်းနိုင်မှုအတွက် American ရောတရုတ်ကပါစူးစမ်းနေကြတာပါဒီဆွေးနွေးပွဲကြီးအတွင်းမှာတရုတ်ကကွယ်ရေးဝန်ကြီး Lee Chang-fuနဲ့တွေ့ဆုံဖို့အတွက် American ဘက်ကကမ်းလှမ်းတာကိုတရုတ်ကငြင်းဆန်ခဲ့တာနဲ့ပတ်သက်လို့လည်း American ကကွယ်ရေးဝန်ကြီးကပဋိပက္ခတွေကိုရှောင်ရှားနိုင်ဖို့ဆွေးနွေးမှုတွေလိုအပ်တယ်လို့သတိပေးပြီးတော့စည်ရေးဆိုင်ရာပြဿနာတွေကင်တွယ်ဖြေရှင်းနိုင်အောင်ထိတွေ့ဆက်ဆံဖို့အတွက်တရုတ်ဘက်ကမလိုလားတဲ့အပေါ်မှာအင်ပတမဆွေးနွေးတယ်လို့ပြောကြားခဲ့ပါတယ်အခုလိုဝင်ကြီး Austin မင်ကွန်းနဲ့မှပြောကြားခဲ့တာကိုတရုတ်စစ်ထက်ဘက်ကတော့ပြင်းပြထန်ထန်ကန့်ကွက်ပါတယ်တရုတ် American စစ်ဘက်ဆက်ဆံရေးတိုးတက်ဖို့အရေးကြီးတယ်ဆိုတာတရုတ်ဘက်ကအလေးထားကြောင်းလက်ရှိမှာတော့နှစ်ဖက်စစ်တပ်ခတ်ခဲတဲ့အခြေအနေတွေကြုံနေပြီးတော့ American ဘက်မှလုံးဝတာဝန်ရှိတယ်လို့တရုတ်ဒုတိယဗိုလ်ချုပ်ကြီးချင်းချန်ဖိုင်ကစင်ကာပူမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောကြားသွားပါတယ်။တောက်ချာနေတော့ကတော့အမေရိကန်ဝန်ကြီး Lloyd Austin နဲ့တရုတ်ဝန်ကြီး Lee Chang-fu တို့ဆွေးနွေးပွဲတစ်ခုမှာမျက်နှာချင်းဆိုင်လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။နှစ်ယောက်ကြားထဲထဲဝင်ဝင်ဆွေးနွေးတာမျိုးတော့မရှိဘူးလို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။တရုတ်ကပိုင်ဆိုင်တယ်လို့ပြောနေတဲ့ထိုင်ဝမ်ကျွန်းကိစ္စနဲ့တောင်ကျုပ်ပင်လယ်ရေပြင်နယ်နိမိတ်ကိစ္စတွေကြောင့်အမေရိကန်နဲ့တရုတ်ကြားမှာဆက်ဆံရေးဟာဆယ်စုနှစ်တွေအတွင်းမှာအဆိုးဆုံးအခြေအနေကိုရောက်နေတာဖြစ်ပါတယ်။
မြန်မာစစ်တပ်ကိုအင်ဒိုနီးရှားလိုနိုင်ငံရေးမှာဝင်မပါတဲ့စစ်တပ်ဖြစ်စေခြင်းလေလို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကဒီကနေ့ပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစစ်တပ်ဟာပြည်သူတွေမျက်နှာကြည့်ပြီးတော့ပြည်သူတပ်မတော်ဖြစ်ဖို့1998ခုနှစ်မှာနိုင်ငံရေးကနေဆန္ဒအလျောက်နှုတ်ထွက်ပေးခဲ့တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူဗီယာနိုကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Asia Pacific လုံခြုံရေးဆွေးနွေးပွဲမှာဒီကနေ့ညနေပိုင်းကပြောသွားတာပါ။ဒါပြင်အာဆီယံအနေနဲ့မြန်မာနိုင်ငံမှာအာဏာရှင်စနစ်အုပ်ချုပ်ရေးကိုလက်မခံပဲဘူးဆိုတာနဲ့မြန်မာပြည်သူတွေအပေါ်မှာတည်ကြည်တဲ့အထိစစ်တပ်ကအကြမ်းဖက်လုပ်ရက်တွေဟာလုပ်ရက်တွေလုပ်နေတာထင်ရှားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောထားပါတယ်လို့ဝန်ကြီးပရာဘိုဝိုဆူဗီယာနိုကဒေတာရင်းတင်မာမှုဖြစ်ရှင်းရေးခေါင်းစဉ်နဲ့ဆွေးနွေးပွဲမှာပြောသွားခဲ့ပါတယ်။လက်ရှိအင်ဒိုနီးရှားမတိုင်ခင်ကမ္ဘောဒီးယားနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကာလာဒဲကလည်းမြန်မာစစ်တပ်ခေါင်းဆောင်တွေကို ADMM ခေါ်အာဆီယံကာကွယ်ရေးဝန်ကြီးဆိုင်ရာအစည်းအဝေးတွေကိုပေးမတက်ခဲ့ပါဘူးလို့ဝန်ကြီးပရာဘိုဝိုဆူဗီယာနိုကပြောခဲ့ပါတယ်။အာဆီယံအနေနဲ့မြန်မာစစ်အုပ်စုနဲ့ထိတွေ့ဆက်ဆံနေပြီးတိုက်ခိုက်မှုတွေရပ်ပြီးပဋိပက္ခတွေလျှော့ချဖို့ဒီမိုကရေစီနည်းကြအပြေရှားနိုင်ဖို့အတက်နိုင်ဆုံးစူးစမ်းနေပါတယ်လို့ဝန်ကြီးပရာဘိုဆူဗီယာနိုကပြောသွားပါတယ်။ဒေသရဲတင်းမာမှုဖြစ်ရှင်ရေးခေါင်းစဉ်အောက်မှာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီဂျောင်ဆောက်ကနောက်ကိုရီးယားနဲ့တင်မာမှုပြဿနာဖြေရှင်းရေးဆွေးနွေးခဲ့သလိုဥရောပကော်မရှင်ဒုဥက္ကဋ္ဌဂျိုးဆက်ဘရောဖွန်တဲလက်စ်ကလည်းယူကရိန်းရုရှားစစ်ပွဲအပြေရှားနိုင်ရေးအကြောင်းကိုဆွေးနွေးခဲ့ပါသေးတယ်ခင်ဗျာ
သ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 9885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ 190 kHz 1505ကနေပြီးထိုးလင့်ပေးနေပါခင်ဗျာ
ကျောင်းလာတော့ရနေစနေနေ့ညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသတ္တမတော်ဝင်တက်တန်းပြီးဆုံးတော့မဲ့ဒေါက်တာနှိုလင်းဟေဇန်နဲ့ NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်တို့ကျောင်းလာနှစ်ရက်နေတောက်ကြနေတုန်းကတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးသတ္တမအဖြစ်ဆောင်ရွက်ခဲ့မှုတွေကိုအတိအမှတ်ပြုကြောင်းဒေါ်စင်မအောင်ဘက်ကပြောကြားခဲ့တယ်လို့ NUG နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖြေရှင်းမှုပြတ်ကွက်ခဲ့တယ်လို့ဒေါက်တာဟေဇာဘက်ကအတိအမှတ်ပြုပြောသလိုအထူးကော်စလဲအနေနဲ့ဆောင်ရွက်မှုတွေမှာအခက်အခဲအတားအဆီးတွေကြုံတွေ့ခဲ့ရတာကိုလည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။2022ခုနှစ်အောက်တိုဘာလမှာကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသတ္တမအဖြစ်နဲ့ဒေါက်တာနိုလင်းဟေဇာတာဝန်ခံရပါတယ်။သူ့ရဲ့တာဝန်ဟာဂျွန်လ10ရက်နေ့မှာကုန်ဆုံးတော့မယ်လို့ကုလသမဂ္ဂကမေလ30ရက်နေ့ကသတင်းထုတ်ပြန်ပါတယ်။အထူးသတ္တမတာဝန်နဲ့မြန်မာနိုင်ငံကို2022ဩဂတ်လမှာတချိန်တွားရောက်ခဲ့ဘူးပါတယ်။အဲ့ဒီခီးစဉ်တွင်မှာတော့အာနာသိန်းစစ်ကောင်စီကောင်းဆောင်ပို့ချုပ်မှုကြီးမင်းအောင်လိုင်းအပါအဝင်မြန်မာစစ်ကောင်းဆောင်နေနဲ့တွေ့ဆုံခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်ဖို့နဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့သူကတိုက်တွန်းခဲ့ပါတယ်ရှင်
။ဝါရှင်တန်မြို့တော်ကိုအသစ်ရောက်လာတဲ့အမေရိကန်ဆိုင်ရာတရုတ်သံတမန်ကြီးရှီဖိုင်းနဲ့အမေရိကန်ဗနာရေးဌာနလက်ထောက်ဝန်ကြီးဂျေရှန်ဘိုးတို့တောက်ကြနေကတွေ့ဆုံခဲ့ကြပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံခြားဆက်ဆံရေးလမ်းဖွင့်ထားနိုင်အောင်တွေ့ဆုံမှုလို့ဗနာရေးဝန်ကြီးဌာနဘက်ကပြောပါတယ်။နိုင်ငံခြားအပြန်အလှန်ဆက်ဆံရေးလမ်းကြောင်းဖွင့်ထားနိုင်ဖို့အားထုတ်မှုတစ်စိတ်တစ်ပိုင်းအဖြစ်ပုံမှန်လည်းတိတိယယောက်ဆွေးနွေးခဲ့ကြတယ်လို့ဗနာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်ဗနာရေးဌာနလက်ထောက်ဝန်ကြီးဂျေရှန်ဘိုးဟာအမေရိကန်ဗနာရေးဝန်ကြီးဌာနမှာနိုင်ငံတကာရေးရာကိုဥဆောင်ကင်တွဲရသူဖြစ်ပါတယ်။တဝါစီးပွားရေးနဲ့ငွေကြေးကိစ္စတွေဖြင့်နိုင်ငံတကာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်ကြားအနီးကပ်ဆက်သွယ်ဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းလက်ထောက်ဝန်ကြီးကလေးပေးပြောကြားခဲ့ပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်လို့တင်းနေမှာဖြစ်ခဲ့တဲ့အမေရိကန်နဲ့တရုတ်ကြားစီးပွားရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေလက်တလောပိုများလာပေမဲ့လုံခြုံရေးဆိုင်ရာကိစ္စတွေမှာတော့တင်းမာနေသေးဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယ၊ပါကစ္စတန်၊ဆာဒီအာရေဗျနိုင်ငံတွေအပြင်တခြားပင်လယ်ကွေ့၃နိုင်ငံနဲ့ရေကြောင်းမဟာမိတ်ဖွဲ့ဖို့အစီအစဉ်ရှိတယ်လို့အီရန်ရေတပ်တမှုကြီးကပြောကြားတဲ့အကြောင်းအီရန်သတင်းဌာနတွေမှာဖော်ပြပါရယ်နိုင်ငံတစ်ခုနဲ့တစ်ခုကြားပူးပေါင်းဆောင်ရွက်မှုတွေကဒေတာရိတ်လုံခြုံစေရမယ်ဆိုတာဒေတာရိတ်နိုင်ငံတွေသဘောပေါက်ခဲ့တယ်လို့ဒီအီရန်ရေတပ်တမှုကြီးရဲ့အပြောကိုအီရန်သတင်းတွေမှာဖော်ပြပါရယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်လူကအကြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာအဲ့ဒီကမှအရင်ဆုံးတော့ကျွန်တော်တို့ဒုအသံအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့နေရပြန်ဖို့ဖိအားပေးခံနေရတဲ့ရှမ်းပြည်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေအကြောင်းကိုတင်ပြပေးမှာပါရှမ်းပြည်မြောက်ပိုင်းမှာလက်နက်ကင်ပဋိပက္ခတွေကြောင့်နေတဲ့ချီနေရစွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်ခူလုံကြီးစခန်းတွေကိုဖျက်ပြီးတော့နေရပြန်ဖို့မြန်မာစစ်ကောင်စီကအတင်းကျပ်ဖိအားပေးနေတယ်လို့စစ်ရှောင်းစခန်းကော်မတီတာဝန်ရှိသူတွေကပြောပါတယ်ဒီလိုဖိအားပေးခံရပြီမဲ့လည်းပြန်လည်ထူထောင်ရေးကူညီပေးတာမရှိလို့အခက်အခဲမျိုးစုံနဲ့ကြုံနေရတဲ့အကြောင်းဒီတစ်ပတ်ဒုအသံစီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတိဖြတ်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်တို့ကုခိုင်စုံကတချို့တော့ camp တွေဒီစခန်းပိတ်တင်ရေးဆိုတဲ့ခေါင်းစဉ်ကကျွန်တော်ဒီစစ်ကောင်စီထွေအုပ်ပေါ့နော်ကနေပြီးတော့မှခေါ်တယ်ပြီးတော့မှဒီနေ့ထဲမှာပဲဒီ March or AP May ပေါ့နော်နောက်ဆုံးထားပြီးတော့မှစခန်းပိတ်တင်ဖို့အတွက်သူကဖြည့်အားပေးတာပေါ့နော
်ဘုဒ္ဓမမိုးယူနေတယ်ခင်မမိုးအင်းလေးတော့အတိတ်ဆောက်တယ်ဆိုတော့အင်းမပြီးခင်မှာနေရတယ်လို့အခုလည်းတကားပေါက်တော့မရှိသေးဘူ
းရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ပခါတွေဆက်လက်ဖြစ်ပွားနေပြီးမြက်ကာလာကြာမြင့်လာတဲ့အတူအိုးမဲအိမ်မဲဆစ်ဆောင်ရသူထောင်ပေါင်းများစွာရှိလာခဲ့ပါတယ်ဆရာနာတိမ့်ပြီးတဲ့နောက်မှာတော့တိုက်ပွဲတွေပိုပြင်းထန်လာခဲ့ပေမဲ့စစ်ဆောင်ကြိုဟာစခန်းတွေကနေထွက်သွားဖို့ဖိအားပေးခံရပြီးမလုံမကြုံနဲ့ကိုယ့်အာကိုယ်ကိုပြီးနေထိုင်ကြရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကတင်ဆက်ကြဖြစ်ပါတယ် ဒီတစ်ပတ်ဆောင်းပါးကိုတော့ရွှေပြည်မြေပြင်အေဂျင်စီကပြင်းသာလွေးအဖော်ကရေးသားထားပြီးမိုင်းအကြကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဒါကတော့ယာယီဖျားရှိခိုးကြောင့်တိဆောက်ဖို့အတွက်မန်လုံရွာသားတွေတောင်ပေါ်နေရာတစ်ခုမှာဝါခုံနေတဲ့အတန်ဖြစ်ပါတယ်။တကယ်တော့သူတို့ရွာအသစ်တစ်ခုတောင်ပြန်တည်ဖို့လိုနေတာပါ။ရှမ်းမြောက်ကုခန့်မြို့နယ်မှာရှိတဲ့သူတို့ရွာဟောင်းလေးကတော့2016ခုနှစ်သူတို့ထွက်သွားပြီးတဲ့နောက်ပိုင်းအပင်တွေဖုံးလွှမ်းသွားခဲ့ပါပြီ။အဲ့ဒီအချိန်တုန်းကမန်လုံရွာသားတွေဟာမြန်မာစစ်တပ်နဲ့ကချင်တပ်မတော် KIA တို့တပ်ပွဲကြောင့်ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အဲ့ဒီနောက်ကိုခန့်မျိုးပေါ်ကအချင်းနှစ်ချင်းအတင်းတော်မြေနေရာကိုခန့် KBC 2စစ်ဆောင်ဖြစ်နေကြရပါတယ်။ကျင်းချင်းကြုတ်ကြုတ်အခန်းလေးထဲမှာအတူနေကြရတာပါ။မိသားစုဝင်10ယောက်နဲ့အထက်ပိုတဲ့အချို့မိသားစုတွေအတွက်ကစပီပက်လက်အခန်းကအလွန်ကျဉ်းလာပါတယ်။ဒါပေမဲ့အခုနေနေရတာနဲ့ရှင်ရင်တော့အဲတုန်းကပိုတက်တောက်တက်တာဖြစ်ပါသေးတယ်
။အမိုးပေါ့နော်။ဒီအခုတော့မောကနေပဲမိုးထားတယ်မလည်းညာလည်းဒီမှာတို့အေးတဲ့နေအိတ်တမိုးဆောင်ချုံတဲ့အပေါ်မှာမောကပြန်ချုံပြီးမှအေးရတာပေါ့အမိုးလိုတာပေါ့မောကနေတော့အဆင်မပြေဘူးမိုးယူတာပေါ့အခုတော့မှမိုးယူနေတယ်ထင်မှာမိုးအင်းနေတော့အတိဆောက်တယ်ဆိုတော့အင်းမပြီးခင်မှာနေရတယ်လို့အခုလည်းတကားပေါက်တော့မရှိသေးဘူ
းကလေးလေးယောက်မိခင်ဒေါ်ထုဆန်ကပြောပြခဲ့တာပါဒေါ်ထုဆန်တို့မိသားစုရဲ့တဲကအမိုးကမလုံပါဘူးကိုခန့်စစ်ဆောင်စခန်းကတခြားမန်လုံရွာသားတွေလိုပဲပြီးခဲ့တဲ့လကသူတို့ကိုလည်းနေရပြန်မှုဖိအားပေးခံထားရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပေးဆောင်စခန်းအလုံးကိုအောက်တိုဘာလနောက်ဆုံးထားပြီးနေရပြန်ဖို့အတွက်စစ်ကောင်စီက2022ခုနှစ်စက်တင်ဘာလပထမအပတ်မှာထုတ်ပြန်ချက်ထုတ်ခဲ့ပါတယ်။ဘာကြောင့်နေရကိုအတင်းပြန်ခိုင်းနေဆိုတာကထုတ်ပြန်ချက်မှာမပါရှိပါဘူး။ဒါအပြင်2023မတ်လ29ရက်နေ့မှာကိုခန့်မျိုးနယ်ထဲကစစ်ဆောင်စခန်းအလုံးကိုစစ်ကောင်စီကနောက်ဆုံးထားပြီးနေရပြန်မှုထုတ်ပြန်ထားတာရှိခဲ့ပါတယ်။စစ်ဆောင်ရဲ့ကိုကြီးဆောင်ရဲ့ပေးသူဦးကြကစစ်ကောင်စီလက်အောက်ခံကိုခန့်ထွေအုပ်ရုံးကစစ်ဆောင်စခန်းကော်မတီတွေကို၄ကြိမ်ထပ်မံခေါ်တွေ့ပြီးစခန်းတွေဖျက်သိမ်းဖို့ဖိအားပေးခဲ့တယ်လို့ဆိုပါတယ်
။ကျွန်တော်တို့ကိုခန့်ဆောင်ကတချို့တော့ကမ်နေဒီစခန်းပိတ်တင်းရေးဆိုတဲ့ခေါင်းစဉ်ကကျွန်တော်ဒီစစ်ကောင်စီထွေအုပ်ပေါ့နော်ကနေပြီးတော့မှခေါ်တယ်ပြီးတော့မှဒီနေ့ထဲမှာပဲဒီ must or ap me ပေါ့နော်အဲနောက်ဆုံးထားပြီးတော့မှစခန်းပိတ်တင်းဖို့အတွက်သူတို့ PR အဲပေးတာပေါ့နော်သူတို့ခေါ်ပြီးတော့မှအဲ့လိုမျိုးပြောတဲ့အခါကျတော့တချို့ camp တွေကျတော့အဲဒီစခန်းပိတ်တင်းရေးအဲဘာပဲဖြစ်ဖြစ်အခုအဲလုတ်ကိုလုတ်တော့မယ်ထင်တယ်ပေါ့ပြောတာလဲအဲ PR ပေးတာလဲတစ်ခါခါအရှိတာတဲ့ခါကျတော့သူတို့အနေနဲ့အဲဘာပဲဖြစ်ဖြစ်ဆိုပြီးတော့မှအဲကိုရက်ကိုရွာကိုပေါ့နော်သူတို့အဲဘာပဲဖြစ်အခုတခြားတော့ဖွဲ့စည်းကြလဲအဲကိုကြီးထောက်ပံ့မှုကလည်းယော့နေလာတယ်နောက်ကဒီစစ်ကောင်စီကလည်းအဲ PR ပေးတာလည်းအဲခက်စစ်စစ်ဖြစ်လာတဲ့ခါကျတော့သူတို့ဖန်နေသူတို့အဲပြန်သွားကြတဲ့အစီအစဉ်တွေပေါ့တခြားတော့ကုညီနေတဲ့အဖွဲ့အစည်းတွေတော့မှသူတို့မပြောရဲတော့ဘူးပေါ့နော်အဲမပြောရဲပဲနဲ့အဲသူတို့ဖနဲ့သူတို့အဲပြန်သွားကြတာပေါ့
မန်လုံရွာသားတွေသူတို့ကုညီတဲ့အဖွဲ့အစည်းတွေကိုစစ်ဆောင်စခန်းကဖိအားပေးမောင်းထုတ်ခံနေရတဲ့အခက်အခဲတွေမပါစေချင်တဲ့အတွက်ဒီတိုင်းပဲထွက်သွားခဲ့ကြတာပါဒါပေမဲ့သူတို့အိမ်မပြန်နိုင်ကြသေးပါဘူးသူတို့အိမ်တွေကိုအပင်တွေကဖုံးအုပ်နေကြပြီဖြစ်တယ်လို့ပောက်ကွဲနိုင်တဲ့ဆစ်လက်နဲ့အကျဉ်းကြံတွေကလည်းရှိနေသေးတယ်လို့ရောကော်မတီဝင်ဒေါ်ကြာတော်မကရှင်းပြပါတယ
်ကျမတို့မူရင်းရွာတော့ဟိုတော့နည်းနည်းတောင်ပေါ်ဖက်မှာပေါ့နော်နည်းနည်းတောင်ဖက်မှာအရင်တုန်းကစစ်တပ်တွေခဏတဖြုတ်ရာကြီးစစ်တပ်တွေလာချသွားတာရှိတယ်ပေါ့နော်အဲ့ဒါတကြောင်မလို့သူတို့လည်းလုံခြုံရေးယူကြတယ်ပြီးလို့ရှိရင်သူတို့ရဲ့အဲ့မှာလည်းစစ်ဘယ်လိုမျိုးလဲစစ်တွေဖြစ်သေးတယ်ပေါ့နော်အဲ့ချင်းကျမတို့အတွက်စစ်ကြွေးစစ်ကြံတွေမိုင်းအန်တီရီတွေပညာတွေသူတို့ချထားတယ်ဆိုတာလည်းကျမတို့မသိရှိရဘူးမသိရှိရသေးဘူးပေါ့နော
်မူလရွာဟောင်းကလည်းရာဒီမွေးသွာလာရတဲ့လမ်းမျိုးမရှိပါဘူးဒါကြောင့်ပဲစစ်ဆောင်တွေဟာရွာဟောင်းနဲ့တမန်လောက်အကွာကလမ်းမကြီးရဲ့ဘေးတနေရာမှာစခန်းချနေကြပါတယ်အဲ့ဒီစခန်းမှာလူ190လောက်ရှိနေတာပါသူတို့အစ်စ်နေထိုင်တဲ့နေရာမှာတောင်ဆောင်ဖြစ်တဲ့အတွက်နေရာကောင်းမဟုတ်ပေမဲ့ tsu tsu si de ni tan ya da yin long chou mu shi da yin ne ka lan ne ni de atwet yue che da phit de lo su ba de da bi me tu lu rue ga tai pwae rue phit ni de niya ne ma we kwa la ba bu tu do shi de niya go do atan phwa ga twa yak khe sin ga ywa ne 6 man kwa ma tai pwae rue phit pwa ni khe ba de sit kaun si ga sit shaun rue go ni ye pyan phu da atin phi a pe khe bi me pyan le thu taung ye atwet ngwe che ta song niya thauk ban ku nyi chin mi ba bu Sibi Shangri ha, Dru Nitan Pu, Muga Teddy Dre, Luette Wariu, Supang Wangun Kojabare, Wakore Niale, Olum Wida Jau, Kobida Wariu, Tepu, Tola Gidin, Naniabare, Eddie Dwele, Dru Yo, the Chaluriba, Juri, Dini Jarelu, Dotu Sanga Subare.
The Wunday Lekke de Laguni de Lula, the Ushide Wakuching Tibono. Tomorrow in Sawyades on the Wadi Huyarabo. What the way is to call yard, to call be my tan, tan be my tolaji, my and be my tip and tolaji net de la yarabo. A little milk cake or she de tolaji de zima lay down bea de. She did not let she de chumado a cool bea de lule, chumado excite, they say tarabono.
KBC come to ma, a sat out to the lago. Clean net, the jeep who bought the oo at wet, which at the town net. I hear yaw to read where we jet the town lit on Kunida sheep party. Through a thin neat hine near Male, the blue up bigger, select top and matire. Tabby me, Eddie Epi, the char top and read on Mashibao. Malon your daddy at where, not testing a mood who got all. Through Glee with Jump Poop, Kakeni Jaraba. A who sweep yaw neat and jarry near Dima, Glee Chowsel out Shibare. Your hunger, Jangale Tomiaro Babu. KBC Sakama Nidonga, Jangale Akunia net a young way labare.
ตรุฤตด้วยสิงห์ขมุฤเมียลุโตจาตอมกะเปียวบาเดกะเลฤยะปัญญาเยฤกะอสจำมาเยอะคุลลุโลเสเอ็งมาเยฤเลจมารุโหเลกั่วเอชีเดเนียฤมาเปตั้วคัดเตอะเฉิมมาเยฤเลอะเคเคชีเดอะยินสะค้านมานิทันสิงห์กะเนซาอะลุกไกฤเนตีนันฤไซเปียวยองฉะดาฤชีบาเดยอหาวนาโกเปลี่ยนละเฉิมมารอตะชุกะตีนันไซดาอะรอชีบาเดดาบิเมอะคุละชีเนียมาอะร ສາວຸນີຍແຕຕ້ອງວ່າກະເທນຫນ່ວຍຄົ້ຍຍ້ອງກະສາຕောက်ຫນີຈາກແລ້ວດີລູອັດແຕດຫນ່ວຍແຕຈົ່ງຫນີຍແດອະຊາສິດຊောင်ຫນີແລະຊິບາດີແດກະຊິນແດຍັກຄັນປີແດປາວິນພຸ້ນທາລະຈາບີພິດແດສິດຊောင်ສະຄັນຫນ່ວຍກະແລ້ໄປເຕັ່ງຜູ້ສິດກອງຊີກະອະເມິດທົ່ວທາບາແດມັນລົງຍໍຕາຫນ່ວຍກະລໍຊັ້ນມຍောက်ມາປະຖະມະສົງຫນີຍແປນຜູ້ລົກແຄຈາດູຫນີພິດບາແດດາບິເມອະກຸນຍີແລະມະສູຕະລ
ลงชินเองเขาไปแม่แต่เองได้ลงชินเองต้องเขาเตะบอลเนาะตาไปแม่เนเน่ใครๆคันๆจีเองดิฉันมาดูอัดเตะบอลเนาะตัวเตปัญญาเนี่ยอากาศเรียบเนาะคุณลุงโยมกาตัวเนี่ยเป็นมะฮุเป็นเนี่ยเนี่ยใครๆคันๆเลยอากาศเลยชั่วมาดูยูอัดติมาจันเลตีทองเนี่ยเราเขาเตชั่วมาดูลูอัดชัดตัวเมียจีชีชีเดตัวจอมลูกเนาะชั่วมาดูกูลาจีชูพิมาจัมเป้ลากุญย์ทับปั้มปุยะตัวเลยชั่วมาดูต้องคันชิมบาร์เลย
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနမယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအံအပတ်စဉ်အတန်းလွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအံ Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပတ်မောကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒီအသံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒီအသံအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူခွင့်ရင်းနဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့လူခွင့်ရေးဖြည့်ရှင်းရမယ့်ပြဿနာတချို့အတွက်ဘာသာတရားတွေကြားထိုင်ပင်ဆွေးနွေးဖို့လိုအပ်ပါသလား။ဘာကြောင့်အရေးကြီးပါသလဲ။အီတလီနိုင်ငံမှာလာရောက်ပြီးတော့ပညာသင်ကြားနေတဲ့အရှင်မန္ဒလာလင်ဂါရာကိုဥတမောင်သန်းကမေးမြန်းတင်ပြထားတာကိုနားဆင်ကြည့်ရှုနိုင်ပါလိမ့်ခင်ဗျာ။
ဘာကြီးရဲ့ပဋိပက္ခကိုကြည့်လိုက်လို့ရှိရင်မကြာခဏဆိုလိုပဲဘာသာတရားနဲ့လူမျိုးကြောင့်ဖြစ်တဲ့ပဋိပက္ခတွေ ပတင်းတွေကိုကျွန်တော်တို့ကြားရပါတယ်ဒီပကျွန်တော်တင်ပြချင်တာကတော့ဘာသာတရားတွေကြားမှာနီနော့ပလက်ဆွေးနွေးခြင်းဆိုတဲ့ interfaith dialogue အကြောင်းပဲဖြစ်ပါတယ်ဒီအကြောင်းကိုမိတ်ဆက်အနေနဲ့ပြောဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အီတလီနိုင်ငံ Anglican University မှာ interfaith ဘာသာရပ်နဲ့ပတ်သက်ပြီးလေ့လာသင်ယူနေတဲ့အရှင်မန္တလာလင်္ကာရဖြစ်ပါတယ်မင်္ဂလာပါရှင်ဖျား
မင်္ဂလာပါခင
်ဗျာမင်္ဂလာဖျားပထမအဦးဆုံးပေါ့နော်မြန်မာနိုင်ငံလိုလူအဖွဲ့အစည်းတွေဘာကြောင့်ဘာသာတရားတွေကြောင့်မှစကားပြောဖို့အရေးကြီးတယ်လို့ရှင်ပြခင်ပါတယ်ဗျာ
မြန်မာနိုင်ငံရဲ့ဒီလက်ရှိအနေအထားမှာပြဿနာပေါင်းစုံဖြစ်တယ်သို့တော့မြန်မာနိုင်ငံဒီအရန်ကိုအသာရလှပပြီးတော့မှလူမျိုးပေါင်းစုံဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံတမိုင်းအမွေနှစ်ရှုထောင့်ပေါင်းစုံနဲ့ရှိပြီးတော့မှအင်မတန်ကိုလှပပြည့်စုံတဲ့လူအဖွဲ့အစည်းတစ်ခုဖြစ်တယ်အဲ့ဒီလူအဖွဲ့အစည်းတစ်ခုမှာလူတွေအချင်းချင်းကြားမှာတိမြင်နားလည်ခံစားပြီးတော့မှအချင်းချင်းညီကိုမောင်နှမမိသားစုအနေနဲ့မြင်လို့ရတဲ့နေရာတနေရာဖြစ်တယ်ဒါကြောင့်မို့ဥစဉ်နေတဲ့ဒီ interfaith dialogue ကမြန်မာနိုင်ငံအတွက်အင်မတန်မှကိုအရေးကြီးတဲ့ဒီသင်ယူစရာဘာသာရပ်တစ်ခုဖြစ်တယ်လို့မြင်မိတယ
်ပြပါဖျားဘာသာတရားတွေကြားမှာစကားပြောကြတဲ့အခါပေါ့နော်ဆိုတော့လူခွေရေးကိစ္စပဲအပေါ်မှာပေါ့ဘလို့ရှုပြင်သဘောထားတတ်ပါတယ်ဗျာ
အမ်ဗုဒ္ဓဘာသာကတော့လူခွင့်ရေးလို့ပြောလိုက်တဲ့အခါမှာလူတယ်မကောက်တိရစ္ဆာန်တွေရောပါဒီတိရစ္ဆာန်ခွင့်ရေးတွေပါကြီးတဲ့နေပေါ့သို့တော်မြန်မာနိုင်ငံကမြန်မာနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေမှာတချို့တချို့သောပုံကိုယ်တွေအဖွဲ့အစည်းတွေလူတွေရဲ့ကြားမှာဂျမစူတရားအမြင်တွေအားနေတဲ့အတွက်ကြောင့်မို့လူခွင့်ရေးတွေအားနေတယ်အဲ့တော့အခြားသူတွေပေါ်မှာကိုကနေပြီးတော့မှဒီလွတ်လပ်စွာယုံကြည်ခွင့်လွတ်လပ်စွာကိုယ်ပွဲခွင့်တွေကိုယ်တိတ်ပြီးတော့မှထက်တွယ်မတွေးနိုင်တော့ဘဲနဲ့ကိုယ့်ရဲ့အတ္တကိုအခြေခံနေပြီးတော့မှအခြားသူတွေပေါ်မှာရန်သူတစ်ဖွဲ့မြင်ပြီးတော့မှတွန်းထုတ်တဲ့ဒီအမြင်သဘောမျိုးဖြစ်နေတဲ့အခါမှာပူပေါင်းလှုပ်ဆောင်မှုကြည်ပြတ်မှုသဘောတရားတွေတိတ်ပြီးတော့မှဒီမမြင်မတွေ့ရမခံစားရဘူးဆိုတဲ့ဟာတွေဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံကလူတွေအကုန်လုံးကဘယ်ဘာသာဝင်မဲ့ဖြစ်ဖြစ်အချင်းချင်းကြားမှာအတိမတ်ပြုချစ်ခင်မြန်နိုးတန်မိုးထားတယ်ဆိုတဲ့သမိုင်းအစဉ်လာတစ်ခုရှိခဲ့တယ်။နောင်လဲရှိနေအောင်ပါပဲပေါ့။သို့တော်လည်းပဲအလူရလို့ဖြစ်လာတဲ့အခါမှာလူဖွဲ့စည်းမှာပြဿနာအများအန်းရှိတယ်။အဲ့ဒီပြဿနာတွေမှာအတိုင်းမှာလည်းဖြေရှင်းလို့ရနိုင်တဲ့အဖြေအများအန်းရှိပါတယ်။အဲ့ဒီဖြေရှင်းမှုရအတွက်ဆိုရင်ဦးဇင်းတို့ကနီလန်တစ်ခုအနေနဲ့ချင်းကပ်တဲ့ပြီးတော့မှဒီပြဿနာတွေကိုဖြေရှင်းလို့ရနိုင်တယ်လို့ဦးဇင်းကယုံကြည်တယ်။အဲ့ဒီဖြေရှင်းလို့ရနိုင်တဲ့တစ်ခုတည်းသောနီလန်ကလည်းဒီ dialogue square one တစ်ခုဖြစ်တယ်ဆိုတဲ့ဟာလည်းမြင်မိတယ်
တင်ပါဗျာဒီငင်းကြဲတိဆောက်တဲ့အခါမှာဒီဘာသာတရားဆရာဖွဲ့စည်းတွေပါဖို့ပေါ့နော်ပို့လို့ပို့လို့လဲအဲပြောလာကြတာလေးရှိတယ်ဒါပေမဲ့မြန်မာနိုင်ငံငင်းကြဲတိဆောက်တဲ့အခါမှာတော့အဲ့ဒီလိုဘာသာတရားဆရာဖွဲ့စည်းတွေပါဝင်တာကိုမတွေ့ရသေးဘူးအရှင်ဖျားအနေနဲ့ဘယ်လိုများအကြံပေးချင်ပါလဲ
မြန်မာနိုင်ငံမှာဦးစင်းကတော့ဗုဒ္ဓဘာသာဒီမနက်စတက်လိုက်ခွန်ကြီးကျောင်းထဲမှာပါဝင်တဲ့အတွက်ကြောင့်မို့အဖွဲ့အစည်းတွေရဲ့ဒီမူဝါဒပိုင်းဆိုင်ရာတွေအဖွဲ့အစည်းရဲ့ကျင့်သုံးမှုပိုင်းဆိုင်ရာတွေမှာဒိုင်ယလော့နဲ့ပတ်သက်တဲ့ဒီယဉ်ကျေးမှုတွေကထွန်းကားမှုအမတန်မှနည်းတယ်တော့ကြောင့်အထက်အောက်သွားတယ်တဦးတယောက်ကပြောတဲ့ဟာကိုနားထောင်နေဆိုတဲ့ level ကိုသွားတွေ့ရတယ်ဆိုတော့ဒီဟာကကောင်းမွန်နဲ့ဖြည့်ရှင်မှုတစ်ခုပြဿနာကိုကြုံလာတဲ့အခါမှာစစ်မှန်တဲ့ဖြည့်ရှင်မှုကိုမရောက်နိုင်ဘူးနော်အပြန်အလှန်သွားရမယ်ဆိုတဲ့သဘောမျိုးရှိတယ်။ပါဠိစကားလုံးတစ်ခုရှိပါတယ်။အဲ့ဒါကဘာလဲဆိုရင်အညမညာတခါတော့တပတိတ္တ။အချင်းချင်းအပြန်အလှန်နားထောင်ရမယ်၊ယူသိရမယ်၊လေးစားရမယ်။နောက်တစ်ခုကအဲ့ဒီအနောက်ကအချင်းချင်းအပြန်အလှန်ချစ်ခင်တန်ဖိုးထားရမယ်၊မေတ္တာထားရမယ်ဆိုတဲ့သဘောမျိုးရှိတယ်။သို့တော့ institution လို့ခေါ်တဲ့ဒီအဖွဲ့အစည်းတွေထဲမှာတကယ်အဖွဲ့အစည်းပိတ္တဆိုတာရှိနေတာမျိုးသိမတွေ့ရဘူး။အဲ့ဒီအဖွဲ့အစည်းရဲ့နောက်ွယ်မှာရှိနေတဲ့တန်ဖိုးတရားတွေလူစံချင်းကြံမှုတွေလည်းအားနေတာတွေ့ရတယ်။အဲ့ဒီအပေါ်မှာကျင့်သုံးဖို့ရာလည်းလိုအပ်တယ်။ကျင့်သုံးရမှာစစ်မှန်တဲ့ဒီအဖွဲ့အစည်းတွေရှိလာမယ်ဆိုရင်အဲ့ဒီအဖွဲ့အစည်းခေါင်းဆောင်တွေကနေမှတဆင့်သူ့ရဲ့နောက်လိုက်တွေနဲ့အပြန်အလှန်ထိန်းချုပ်ပြီးတော့မှငြင်းချမ်းတဲ့လူဖွဲ့အစည်းတစ်ခုကိုသွားနိုင်လိမ့်မယ်လို့ယုံကြည်တယ်။သို့တော့အဖွဲ့အစည်းတိုင်းကအားနှက်ချက်တွေအရင်များနေတယ်လို့တော့ခံစားမိတယ်၊မြင်မိတယ်။ဦးဇင်းတို့ဘုရားဗလာအဖွဲ့အစည်းမှာလည်းပဲအဲ့ဒီလိုတွေတွေ့ရမှာ
ဒီမလဆောပိုင်းနှုံကမြန်မာနိုင်ငံမှာရှိတဲ့ဘင်္ဂလားဒေ့ရှ်တာရုံကနေဦးစီးပြီးတော့ပေါ့နော်ကျွန်တော်ပြီးတော့လို့ရခိုင်ပြည်နယ်မှာ ဗုဒ္ဓဘာသာဘုန်းကြီးတွေကိုလည်းဖိတ်တယ်နောက်ပြီးတော့အစ္စတန်ဘာသာရေးကောင်းဆောင်တွေကိုလည်းဖိတ်ပြီးတော့ဒီတွစ်ဆုံပွဲလေးတစ်ခုကျင်းပခဲ့တယ်အဲ့ဒီပေါ်မှာမူတည်ပြီးတော့ဒီ Daily Times သတင်းကနေစောင်းမတစောင်းရေးတာကရိုဟင်ဂျာပြည်ထနာကိုဖြည့်ရှင်းတဲ့အခါမှာဗုဒ္ဓဘာသာဘုန်းကြီးတွေနဲ့အစ္စတန်ဘာသာရေးကောင်းဆောင်တွေပူးတွဲဆောင်ရွက်ကြဖို့ဆိုပြီးတော့ဒါအဆိုပြုလာတာလည်းစောင်းမတစောင်းတွေ့ရပါတယ်အရှင်ဘုရားဘယ်လိုထင်ပါသလဲဖေ
စကားဝိုင်းနဲ့ interpretation law တွေကိုလုပ်ဖို့ရအစိုးပြုချက်ကတော့ဦးစင်းကတော့အခိုင်အမာထောက်ခံပါတယ်ဒါကတကယ်ကိုလိုအပ်တယ်ကောင်းမွန်တယ်မြန်မာပြည်ပါရှိတဲ့နဲ့သို့တော်တခါတည်းထိုက်ထိုက်တိုက်တွေးလိုက်တဲ့အခါမှာပြင်ဆင်ထားမှုမရှိဘူးဆိုရင် positive တဲ့ဒီ account တဲ့တခါလေအစိုးကိုဥတီသွားတတ်တယ် shock ရသွားတတ်တယ်နောက်ပြီးတော့ဒီကောင်းမွန်တဲ့အဖြေတစ်ခုမထွက်ဘဲနဲ့မလိုအလားအပ်တဲ့အဖြေတွေထွက်တာမျိုးဖြစ်တတ်တယ်သို့တော့အဲ့ဒီလိုမလုတ်ခင်မှာ intra fake လို့ခေါ်တဲ့အတွင်းထဲမှာရှိနေတဲ့ဒီဗုဒ္ဓဘာသာတွေကြားထဲမှာလည်းဒီကိစ္စကိုဟိုကောင်းကောင်းမွန်မွန်ကင်တွယ်ပန်းနိုင်ရောက်အောင်စူးစမ်းတဲ့တလို့ Islam community ဘက်မှာလည်းပဲ Islam ခေါင်းဆောင်တွေနဲ့သူတို့ community ထဲမှာသူတို့လိုအပ်တဲ့ဟာတွေဒီခေါင်းဆောင်ရောနောက်လိုက်တွေရောအဲကောင်းမွန်တဲ့လိုလားချက်တစ်ခုရှိတယ်အဲ့ဒီကိုရောက်အောင်တွားကျင်တဲ့စိတ်တစ်ခုရောက်အောင်တွားတဲ့နယ်ဆိုတဲ့ဟာသဘောမျိုးအဲဒီ intra fake dialogue program တွေလေ့ကျင့်နေတယ်ကျင့်သုံးနေတယ်ပြီးတော့မှ interface နဲ့ပူးပေါင်းပြီးတော့လှုပ်ဆောင်ပြီးတော့မှသွားမယ်ဆိုရင်ပုံမှန်ကောင်းမွန်တဲ့ဒီရလတ်တွေကိုဖက်လိုက်မယ်လို့ဦးစင်းကတော့မျှော်လင့်တယ်သို့တော့အဲ့ဒီကိစ္စက interface dialogue ကလွယ်ကြောင်ရှိပေမဲ့ခက်တယ်သို့တော့လှုပ်လို့ရတယ်လှုပ်မယ်ဆိုရင်ပူးပြီးတော့မှအကျိုးများလိမ့်မယ်လို့ဦးစင်းကတော့ယုံကြည်မိပါတယ
်တင်ပါဗျာ
ဘာလို့လို့တော့ဆိုတော့တစ်ခါလေးကျတော့အထက်ကလူကခေါင်းဆောင်လုပ်တဲ့လူကနောက်ကလူတွေရဲ့ဒီမထောက်ခံမှုကိုကြောက်တယ်လို့ခေါင်းဆောင်လုံးတဲ့လူရဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ကိုလည်းနောက်ကလူတွေကကြောက်တဲ့သဘောမျိုးရှိတယ်။ဆိုတော့ဒီအတွင်းထဲမှာစကားပြောမယ်ဆိုရင်တန်တရားတွေကင်းပြီးတော့မှလိုချင်တဲ့ပန်းလိုင်ကိုမြန်မြန်ဆန်ဆန်ရှော့ရှော့ရှူရှူသွားစေနိုင်တယ်။ဆိုတော့ခေါင်းဆောင်ရောနောက်လိုက်ရောတသားတည်းဖြစ်တယ်ဆိုတဲ့ဟာသဘောမျိုးဖြစ်တင်တယ်။သို့တော့အဲ့ဒီတသားတည်းကကောင်းမွန်တဲ့တသားတည်းဖြစ်စေခြင်းနဲ့ဆိုးရွားတဲ့တသားတည်းမဟုတ်ဘူး။ငါတို့ကအငင်းဆန်တာမျိုးမဟုတ်ဘူး။ကောင်းမွန်တဲ့ဒီဘာသာရေးလူအဖွဲ့အစည်းတွေကကောင်းမွန်တဲ့စံချိန်စံညုံးနေတဲ့တွားနိုင်တဲ့ခွန်အားတွေရှိတယ်ဆိုတော့ယုံကြည်မှုကိုတည်ဆောက်နိုင်တဲ့ intra fake dialogue စကားဝိုင်းတွေကိုဆိုလိုတာဖြစ်တယ
်။အဲဒီမိကွန်ကနောက်ဆုံးမိကွန်နဲ့ဖြစ်ချင်ဖြစ်မှာပါ။မြမဗုဒ္ဓဘာသာအဖွဲ့အစည်းအနေနဲ့အဲဒီလိုအခမ်းကဏ္ဍတွေကိုတာဝန်ယူဆောင်ရွက်နိုင်ဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ရှင်းပြထင်ပါသလား
။လိုအပ်ချက်ကတော့လိုအပ်ချက်ကိုအကြောင်းပြုပြီးတော့မှပြောမယ်ဆိုရင်လိုအပ်ချက်ကများတဲ့အတွက်ကြောင့်မီးလောင်တဲ့အခါမှာရေကငိမ့်မှုရအဆင်သင့်ဖြစ်တယ်သို့တော့ရေရှိပေမဲ့မငြိမ့်ကျင်မှုဆိုရင်တော့အဲ့ဒါကပြဿနာပဲပေါ့နော်ဆိုလိုတာကဗုဒ္ဓဘာသာရဲ့သဘောတရားမှာအစုံအမတွေမှာငြိမ့်ချမ်းရေးတွေရှိရတာပဲ ਨੇ အဲ့ဒီငြိမ့်ချမ်းရေးကိုမကျင့်သုံးကျင်မှုဆိုရင်ဒီရှိနေတဲ့ငြိမ့်ချမ်းရေးတရားတွေကရှိနေတဲ့ရေလိုပဲပေါ့နော်တောက်လောင်နေတဲ့မီးပေါ်မှာနှိမ့်တက်နိုင်တဲ့ခွန်အားမဖြစ်စေဘူးဆိုတော့မြန်မာဗုဒ္ဓဘာသာအဖွဲ့အစည်းတွေမှာ interface ကိုလုပ်ဖို့ရတဲ့အစင်းသင့်ဖြစ်တယ်လို့မမြင်သေးဘူးဆိုတာမှာအခုလောလောဆယ်အနေထားမှာတော့ဖြစ်မှုအားနည်းတယ်နောက်တစ်ခုကဒီဗုဒ္ဓဘာသာဘုံကြီးတွေမှာဒီသင်ယူဖို့ရာ interface လိုဟာမျိုး non formal education တွေကိုတွားဖို့ရာအတွက်ပံ့ပိုးပေးလောက်တဲ့ facilitator ပံ့ပိုးကူညီသူတွေအများကြီးလိုအပ်တယ်အဲ့ဒီအများကြီးကိုလည်းကြိုဆိုလောက်တဲ့ဒီစိတ်သက်ခွန်အားတတိတွေအတွင်းထဲက monastic ဘုံကြီးကျောင်းတွေထဲမှာလည်းရှိဖို့ရာဖွင့်ပေးဖို့ရာလိုအပ်တယ်အဲ့ဒီလိုဖွင့်ထားတဲ့တကားတွေနဲ့အိုကောင်းမွန်တဲ့ ideology တွေနီးပညာတွေရှိမယ်ဆိုရင်ဒီဟာလွယ်လွယ်ကူကူသွားစေနိုင်တယ်ဆိုတော့ဟိုနှစ်ဖက်လုံးပေါ့နော်ဒီလူပညာရှိတွေဒီရဲ့ပူပေါင်းပါဝင်မှုရောဒီဘုန်းကြီးတွေရဲ့ဒီလက်ခံနိုင်လောက်တဲ့ပူပေါင်းဆောင်ရွက်လိုမှုသဘောမျိုးတွေရှိမှသာလျှင်ဒီဟာကိုရောက်အောင်သွားစေနိုင်တယ်အဲ့ဒီလိုမှမဟုတ်ဘူးဆိုရင်အဲရှိပေမဲ့လည်းပဲတကားပိတ်ထားတဲ့အဲကျောင်းနေလို့အဖွဲ့အစည်းတွေလို့ဖြစ်သွားလိမ့်မယ်လို့ထင်တယ်။ဆိုတော့ဦးစင်းနေနဲ့ကတော့အခုလောလောဆယ်ထိကောင်းမွန်တဲ့ဒီအဆင့်တစ်ခုရောက်ဖို့ရတဲ့အများကြီးလိုသေးတယ်လို့ပဲမြင်မိပါတယ
်။ဒီမှာဖျား။ရှင်ဖျားအများကြီးကျေးဇူးတင်ပါတယ်ဖျား
။ကျေးဇူးအများကြီးတင်ပါတယ်တကယ်
။ဟုတ်တယ်။အခုဘာသာတရားတွေကြားမှာနီနော့ဖလေဆွေးနွေးခြင်းအကြောင်းကိုဆွေးနွေးတင်ပြသွားသူကတော့အီတလီနိုင်ငံအန်ဂျယ်လီကာယူနီဗာစီတီမှာinterface dialogue ဆိုတဲ့ပဒယကိုလေ့လာစီးပူးနေတဲ့ရှေမန္တလာလင်္ကာရာဖြစ်ပါတယ်။တော်တော်ပုံမှန်ပါ
ဒီမိုကရေစီလူခွင့်ရတဲ့ခေပြိုင်ကဘာအစည်းအဝေးကိုဥတမောင်တန်းကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ခင်ဗျာ
။ VOA အစည်းအဝေးကိုရေဒီယိုရုပ်မြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
ဒီအမေရိကန်တန်ကနေ2023ခုနှစ်ဇွန်လ3ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းလံမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အာရှစီးပွားရေးအာရှနိုင်ငံရေးလျှာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးဖြစ်တဲ့ Shangri-La ဆွေးနွေးပွဲအကြောင်းဒါ့အပြင်ထိုင်းနိုင်ငံရေးနဲ့ထိုင်ဝမ်အရေးအပါအဝင်အာရှဒေသတွင်လုံခြုံရေးဆိုင်ရာအခြေအနေတချို့ကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုစုံမိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။စင်ကာပူနိုင်ငံမှာအချိန်20မြောက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးShangri-La ဆွေးနွေးပွဲကိုတောက်ကြနေ့ကနေစတင်ပြီး3ရက်ကြာကျင်းပနေပါတယ်။ဒီအစည်းအဝေးကိုကာကွယ်ရေးဝန်ကြီးတွေနဲ့နိုင်ငံခေါင်းဆောင်တချို့တက်ရောက်ပြီးနိုင်ငံပေါင်း40ကျော်ကကိုယ်စားလှယ်ပေါင်း600ကျော်တက်ရောက်နေပါတယ်။ဒီအစည်းအဝေးမှာတရုတ်အမေရိကန်ဆက်ဆံရေးတင်းမာနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးနဲ့ထိုင်ဝမ်အရေးတွေအဓိကလွှမ်းမိုးနေတယ်လို့သုံးသပ်ကြပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးလီရှန်ဖူလဲတက်ရောက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်လဲတက်ရောက်ပါတယ်။ဒါ့အပြင်အခြားဒေသတွင်းအရေးပါတဲ့ဂျပန်၊ဩစတြေးလျစတဲ့နိုင်ငံတွေကလည်းတက်ရောက်ပါတယ်။ဒီအစည်းအဝေးမှာထိတိုက်တင်းမာမှုတွေဖြစ်နေတဲ့တရုတ်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေတီးခြားတွေ့ဆုံဆွေးနွေးဖို့ကိစ္စမှာတရုတ်ဘက်ကလက်မခံဘူးလို့အမေရိကန်ပင်တဂွန်ကထုတ်ပြန်ထားပါတယ်။အစည်းအဝေးတက်ရောက်နေတဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကတော့အာဒီနိုင်ငံအကြားပွင့်လင်းတဲ့တွေ့ဆုံဆွေးနွေးမှုတွေမရှိဘူးဆိုရင်နောက်ဆက်တွဲဆိုးကျိုးတွေဟာတကဘာလုံးကိုထိခိုက်ပျက်စီးစေမှာဖြစ်တယ်လို့တောက်ကြနေတဲ့ကသတိပေးပြောကြားခဲ့ပါတယ်
။ Australia strongly supports the renewed efforts from President Biden's administration.
သမ္မတဘိုင်ဒန်အစိုးရအနေနဲ့တရုတ်နဲ့နှစ်နိုင်ငံပွင့်လင်းတဲ့ဆက်သွယ်ရေးပြန်လည်ထူထောင်နိုင်အောင်ကြိုးပမ်းဖို့ Australia အနေနဲ့အပြင်းထန်တိုက်တွန်းပါတယ်။အင်အားကြီးနိုင်ငံအနေနဲ့အခြားနိုင်ငံတစ်နိုင်ငံနဲ့တည်ငြိမ်တဲ့ဆက်ဆံရေးရှိဖို့ကြီးမားတဲ့တာဝန်ရှိပါတယ်လို့တရုတ်ဝန်ကြီးချုပ်ပြောဆိုထားတဲ့အချက်ဟာအရေးကြီးပါတယ်။တန်တမာဆက်ဆံရေးရပ်တန့်နေမယ်ဆိုရင်တန်တရားတွေပို့ပြီးကြီးထွားလာနိုင်ပါတယ်
။တောက်ကြနေညနေပိုင်းတုန်းကတော့ကာကွယ်ရေးဝန်ကြီးနှစ်ဦးဖြစ်တဲ့လီရှန်ဖူးနဲ့လွိုက်အော့စတင်တို့တွဲဆုံလက်ဆွဲနှုတ်ဆက်ခဲ့တဲ့အတွေ့တီးခြားတွဲဆုံဆွေးနွေးပွဲများဖြစ်လာမလားလို့ခန့်မှန်းပြောဆိုမှုတွေရှိပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတော့တရုတ်နဲ့အမေရိကန်အကြားနိုင်ငံလုံခြုံရေးဆိုင်ရာဆွေးနွေးမှုတွေပြန်လည်စတင်ဖို့လိုအပ်ကြောင်းပြီးခဲ့တဲ့ကြာသပတေးနေ့ကဂျပန်ကာကွယ်ရေးဝန်ကြီးယာစုကာစုဟာမာဒာနဲ့ဂျပန်နိုင်ငံမှာတွေ့ဆုံစဉ်တရုတ်အစိုးရကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ဒါ့အပြင်နိုင်ငံတကာရေပိုင်နဲ့လေပိုင်နဲ့တွေမှာတရုတ်ရဲ့ရန်စားမှုတွေဆက်လုပ်နေမယ်ဆိုရင်အခြေအနေတွေဟာထိမနိုင်သိမရဖြစ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကသတိပေးပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တော့ရှန်ဂရီလာဆွေးနွေးပွဲကိုတက်ရောက်နေတဲ့တရုတ်ကာကွယ်ရေးဝန်ကြီးလီရှောင်ဖူနဲ့စင်ကာပူကာကွယ်ရေးဝန်ကြီးအန်အင်ဟန်တို့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံကာကွယ်ရေးတာဝန်ရှိသူတွေအကြားပုံမှန်ဆက်သွယ်ရေးထားရှိဖို့သဘောတူညီခဲ့ကြပါတယ်။တနင်္ဂနွေနေ့မှာတော့တရုတ်ကာကွယ်ရေးဝန်ကြီးကတရုတ်ရဲ့လုံခြုံရေးဆိုင်ရာအစီအစဉ်အသစ်ကိုရှန်ဂရီလာထိပ်သီးအစည်းအဝေးမှာတင်ပြဆွေးနွေးမှာဖြစ်ပါတယ်။လုံခြုံရေးဆိုင်ရာဒီထိပ်သီးအစည်းအဝေးကို2002ခုနှစ်ကစတင်ခဲ့တာဖြစ်ပြီးစင်ကာပူနိုင်ငံကနိုင်ငံတကာလေလာရေးအဖွဲ့အစည်းဖြစ်တဲ့ IISS ကပြုလုပ်တာဖြစ်ပြီးရှန်ဂရီလာဟိုတယ်မှာကျင်းပတဲ့အတွေ့ရှန်ဂရီလာဆွေးနွေးပွဲလို့ခေါ်ဆိုတာဖြစ်ပါတယ်။အခုလိုအချိန်ပါပဲအမေရိကန်နဲ့ထိုင်ဝမ်တို့အကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။မူဝါဒတွေကိုတစ်နှစ်ကျော်ကြာဆွေးနွေးပြီးနောက်အခုလိုလက်မှတ်ထိုးလိုက်တာပါ။ထိုင်ဝမ်ကတော့1989ခုနှစ်နောက်ပိုင်းအပြည့်စုံဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်တယ်လို့ပြောဆိုပါတယ်။တရုတ်ကတော့ကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောပါတယ်
။执意签署有关协议，严重违反一个中国原则和中。
အခုလိုသဘောတူလက်မှတ်ရေးထိုးလိုက်တာဟာ One China Principle တူတီတပြည်တည်းမူဝါဒနဲ့တူအမေရိကန်သဘောတူညီချက်၃ရက်ကိုချိုးဖောက်လိုက်တာဖြစ်ပါတယ်။ထိုင်ဝမ်ကိုတရားဝင်အသိမှတ်ပြုပြီးမဆက်ဆံဘူးဆိုတဲ့ကတိကိုလည်းအမေရိကန်ကချိုးဖောက်လိုက်တာပါ။ဒီကိစ္စအပေါ်မှာတူအနေနဲ့အတော့ကိုဘဝင်မကျဖြစ်မိတယ်လို့အပြင်းထန်လဲကန့်ကွက်ပါတယ
်။တရုတ်ဟာထိုင်ဝမ်ကိုတရားဝင်အသိမှတ်ပြုဆက်ဆံတာကိုလက်မခံပါဘူး။1989ခုနှစ်မှာအမေရိကန်ဟာထိုင်ဝမ်ကိုအသိအမှတ်ပြုရာကနေတရုတ်ကိုတရားဝင်ပြောင်းလဲအသိအမှတ်ပြုခဲ့တာဖြစ်ပါတယ်။တချို့သုံးသပ်သူတွေကတော့ထိုင်ဝမ်အမေရိကန်ကုန်သွယ်ရေးဟာစီးပွားရေးထက်နိုင်ငံရေးသက်ရောက်မှုကပိုများတယ်လို့သုံးသပ်ပါတယ်။အခုလိုအချိန်မှာပဲထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲအများဆုံးအနိုင်ရ Move Forward Party MFP ဟာအစိုးရဖွဲ့နိုင်ဖို့ဆက်လက်ကြိုးပမ်းနေရဆဲဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတော့အာနာလွှဲပြောင်းယူရေးကော်မတီတရက်ကို၈ပါတီမဟာမိတ်အဖွဲ့ကဖွဲ့စည်းခဲ့ပါတယ်။ဒီလအလယ်လောက်မှာလွတ်တော်ဥက္ကဋ္ဌအမည်တင်သွင်းနိုင်မယ်လို့မျှော်မှန်းထားတဲ့အကြောင်း NPS ပါတီအတွင်းရေးမှူးကတောက်ကြနေမှာပြောဆိုပါတယ်။ဝန်ကြီးချုပ်လောင်ပီတာလင်ဂျော်ရနက်ဟာထိုင်းသတင်းမီဒီယာ ITV မှာအစုရှယ်ယာ42,000ပိုင်ဆိုင်ထားတဲ့အတွေ့ဖွဲ့စည်းပုံစည်းမျဉ်းအရာလွတ်တော်ကိုယ်စားလှယ်ဒါမှမဟုတ်ဝန်ကြီးချုပ်ဖြစ်လာဖို့တားမြစ်ခံရရင်ရွေးကောက်ပွဲအသစ်ပြန်လုပ်ရနိုင်တယ်လို့လက်ရှိဒုတိယဝန်ကြီးချုပ်ဝစ်စနော့ကဗိုလ်ထုနေမှာပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ကို MPF ပါတီကတော့ညှင်းဆိုလိုက်ပြီး ITV share ကိစ္စအပါအဝင်အားလုံးအတွက်ပြင်ဆင်ထားပါတယ်လို့လွတ်တော်ကိုယ်စားလှယ်ရန်စီမန်ရုံးကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်လောလောဆယ်အချိန်ထိတော့ MPF ပါတီနဲ့ဖူထိုင်းပါတီတို့အဓိကပါဝင်တဲ့မဟာမိတ်အဖွဲ့ဟာညွန်ပေါင်းအစိုးရဖွဲ့နိုင်ရေးကိုသာအဓိကထားဆောင်ရွက်နေတာကိုတွေ့ရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အခုရပိုင်းအတွက်မှာမြန်မာနိုင်ငံကကြက်သွန်နီကိုပြည်ပနိုင်ငံတွေကနေအဝယ်လိုက်လာတဲ့အတွက်ကြက်သွန်နီဈေးတွေပြန်ပြီးတော့မြင့်တက်လာပါတယ်။ကျွန်းနိုင်ငံကိုပဲမျိုးစုံတင်ပို့နေတာကတော့ရပ်တန့်နေပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တီးနှံတွေဈေးတက်ကြပါတယ်ဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစလေကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနှင့်စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာပြည်ပကနေအဝေလိုက်လာတဲ့အတွက်ကျက်သွန်နီဈေးတွေပြန်တက်နေတဲ့သတင်းနဲ့စတင်ပါတယ်။အခုရပိုင်းအတွင်းမှာပြည်တွင်းထွက်ကျက်သွန်နီကိုပြည်ပနိုင်ငံကနေအဝေလိုက်လာတဲ့အတွက်ကျက်သွန်နီဈေးတွေပြန်မြင့်တက်လာတယ်လို့ကုန်တယ်တွေကပြောပါတယ်။မြန်မာကျက်သွန်နီကိုတရုတ်ထိုင်းဗီယက်နမ်နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအဝယ်လိုက်နေတာဖြစ်ပြီးအဲ့နိုင်ငံတွေတဲကမှဗီယက်နမ်နိုင်ငံကအများဆုံးဝယ်ယူနေတာပါပြည်ပကိုတင်ပို့နေတဲ့ကျက်သွန်နီဈေးကွက်က1900ကနေ2100ကျပ်ထိပေါင်းစည်းရှိနေပြီးပြည်တွင်းဈေးကွက်မှာတော့ကျက်သွန်နီဈေးကတပိတ်တာကို3000ကျပ်ထိမြင့်တက်လာပါတယ်ရန်ကုန်ပြည်နယ်အောင်ကိုကျက်သွန်နီဝင်ရောက်မှုပုံမှန်ရှိနေပေမဲ့အခုရက်ပိုင်းမှာပြည်ပတင်မှုသူလောင်သမားတွေကအဝယ်လိုက်လာကြလို့ဈေးနှုန်းတွေမြင့်တက်နေတာဖြစ်တယ်လို့ဘရင်တော်ကုန်စည်တိုင်ရဲ့တာဝန်ရှိသူတူကပြောပါတယ်။ကုန်စည်တိုင်တွေနဲ့ကျက်သွန်နီလက်ကားရောင်းဝယ်ရေးလုပ်ငန်းမှာတော့ကျက်သွန်နီလက်ကားစီးကတပိတ်တာကို1800ကနေ2200ကျပ်ဝန်းကျင်ထိရှိနေပြီးလက်လီပြောင်းချသူတွေကတော့တပိတ်တာကို3000ကျပ်ဝန်းကျင်နဲ့ရောင်းချနေတာဖြစ်ပါတယ်။အခုမေလအတွင်းမှာဘရင်တော်ကုန်စီတိုင်းကိုနေ့စဉ်ကျက်သွန်နီကဖျန်းမြအစီရေ100စီးကနေ90ဝန်းကျင်အထိဝင်ရောက်မှုရှိနေပြီးဈေးတန်းအနေနဲ့ပခုတ်ဘူးမုံရွာစိတ်ဖြူဒေသအတွက်ကျက်သွန်နီတွေကအယောင်းဝယ်တက်နေတယ်လို့ကုန်တယ်တွေကဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းခင်2021နှစ်စမ်းပိုင်းအထိကျက်သွန်နီတပိတ်တာကို300ကနေ1000ကျပ်အတွင်းမှသာရှိခဲ့တာဖြစ်ပါတယ်အရင်နောက်တပြေးပြေးဈေးမြင့်တက်ရာကနေပြီးခဲ့တဲ့2022ခုနှစ်ကတော့ကျက်သွန်နီတပိတ်တာကို4000ကျပ်ကျော်အထိစံချိန်တွေမြင့်တက်ခဲ့တာတွေ့ရပါတယ်
။ထိုင်းနိုင်ငံကိုနေ့စဉ်ပြောင်းကားအစီးရေ150ခန့်တင်ပို့နေပါတယ်။ပြောင်းတင်ပို့မှုနဲ့ပတ်သက်လို့အခွန်ကင်းလွှတ်ခွင့်ပေးထားတဲ့အတွက်အခုရက်ပိုင်းမှာထိုင်းနိုင်ငံကိုနေ့စဉ်ပြောင်းကားအစီးရေ150လောက်တင်ပို့နေတယ်လို့ကုန်သည်တွေကပြောပါတယ်။ ထိုင်းဆိုရအနေနဲ့မြန်မာနိုင်ငံကထွက်ရှိတဲ့ပြောင်းသီးနှံကို2023ခုနှစ်ဖေဖော်ဝါရီလကနေဩဂတ်လအထိအကောက်ခွန်ကင်းလခွင့်နဲ့ထိုင်းနိုင်ငံကိုတင်သွင်းခွင့်ပေးထားတာဖြစ်ပါတယ်။အခုနေ့မှာပြင်ပပြောင်းတင်ပို့မှုကထွက်ကြော်ကြဆင်းနေပြီးစစ်တပ်ကအာဏာမသိမ်းခင်ကအခုလိုပြောင်းရသည်မှာထိုင်းနိုင်ငံကိုနေစဉ်ပြောင်းကားအစီးရေ900ခန့်တင်ပို့နိုင်ခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းရဲ့တာဝန်ရှိသူဦးကပြောပါရယ်ပြောင်းကိုမြောက်ဒီနယ်ဆက်ကုန်သွယ်ရေးကတည်းကထိုင်းနိုင်ငံကိုအဓိကတင်ပို့နေတာဖြစ်ပြီးအခွန်ကင်းလခွေရရှိထားတဲ့ဖေဖော်ဝါရီလကနေမတ်လအထိထိုင်းနိုင်ငံကိုပြောင်းတန်ချိန်6သိန်းလောက်တင်ပို့ထားပါရယ်လက်ရှိထိုင်းနိုင်ငံမှာပြောင်းတကီလိုကိုပြန်များ17.6ဘက်လောက်ပေါင်စည်းရှိနေပြီးရန်ကုန်ပြောင်းစည်းကွက်မှာတော့တပိတ်တာကို1300ဝန်းကျင်စီးနဲ့အယောင်းဝယ်ဖြစ်နေတယ်လို့ကုန်သည်တွေကပြောပါတယ
်။တရုတ်ကပဲမျိုးစုံတင်ပို့မှုရပ်တန့်နေရာကြောင်းပဲဒီစင်စည်းနှုန်းတွေကျဆင်းနေပါတယ်။မြန်မာနိုင်ငံကလည်းတရုတ်နိုင်ငံကိုပဲမျိုးစုံတင်ပို့မှုရပ်တန့်နေရာကြောင်းပြည်တွင်းစည်းကမှဈေးမတည်ငြိမ်မှုတွေဖြစ်ပေါ်လာပြီးပဲဒီစင်စည်းနှုန်းတွေလည်းကျနေတယ်လို့ကုန်သည်တွေကပြောပါတယ်။မြန်မာနိုင်ငံကတင်ပို့တဲ့ပဲဒီစိမ့်တွေဟာအရေးအသွေးမပြည့်ဘူးဆိုတဲ့အကြောင်းပြချက်နဲ့တရုတ်အာဏာပိုင်တွေကအခုနှစ်ဧပြီလ15ရက်နေ့ကစလို့မြန်မာပဲဒီစိမ့်တင်သွင်းမှုကိုရပ်ဆိုင်းထားတာပါဒါအပြင်တရုတ်နိုင်ငံဘက်ကမှပဲတင်ပို့မှုလက်ခံဆောင်ရွက်နေတဲ့ကုမ္ပဏီသုံးခုကိုတရုတ်အစိုးရကပြီးခဲ့တဲ့ဧပြီလ24ရက်နေ့ကစလို့ကုန်သွယ်မှုနဲ့သက်ဆိုင်တဲ့ဥပဒေကိုချိုးဖောက်တယ်လို့ဆွဆွဲပြီးဝန်တိန်ရွှေလီရှိကုမ္ပဏီပိုင်ကိုရောင်သုံးခုမှရှိတဲ့ပဲဒီစိမ့်တန်ချိန်တသိန်းကိုချိတ်ပိတ်သိမ်းဆည်းခဲ့တာဖြစ်ပါတယ်
ဒီကမှာဦးဒီနားလေးဝယ်ပါလေ။ဒီကိန်းရဲ့အများရဲ့ဇနေဝဘောပြတင်ဆက်တဲ့ဟိုပဲလုံးနေပြီးပဲလုံးကျူလေးပဲပို့ရတယ်။ဒီကမှာပဲဒီနေအောင်ပို့တာပေါ့။ဒီနေကအချိန်မမီရင်ဟိုမှာတဲ့သူတို့ကဒီဒီဘီလိုပဲဒီဒီဘောပြဒီသူတို့ရှိမှာတက်ကင်းပေါ့နော်။ဟိုဟာအဲ့ဒါပိုင်းသူတို့ကလက်မခံဘူးကွာနောက်ပိုင်းကျတော့။ဟိုမှာလည်းအပိတ်ခံရတာပေါ့နော်။အဲ့ကမကြသေးဘူးကြ။ဒါပေမဲ့သူလိုတဲ့အခါမှာတော့လည်းနေဝယ်ပါတယ်နေရက်မှာ။သူကမဟုတ်တော့ပဲဒီနေလည်းကြာတာပေါ့။
မြန်မာနိုင်ငံကပဲဒီစိန်ကိုအိန္ဒိယဈေးကွက်အပြင်တရုတ်နိုင်ငံကိုမူဆယ်တရက်ငါးမိုင်ကုန်သွယ်ရေးဆောင်ကတဆင့်ပမာဏများများတင်ပို့နေတာဖြစ်ပြီးနှံပဲလုံးနီပဲလုံးဖြူစတဲ့လေယာထွက်ကုန်တွေကိုလည်းတင်ပို့နေတာဖြစ်ပါတယ်။လက်တော်မှာမြန်မာပဲကုန်တွေ၃ဦးနဲ့ပဲဒီစိန်တွေချိတ်ပိတ်သိမ်းဆည်းခံရတဲ့ခရဲကြောင့်တရုတ်ဘက်ကပဲဒီစိန်တင်ပို့မှုရပ်တန့်နေရလို့ကုန်သွယ်တွေကဆိုပါတယ်။လက်ရှိပြည်တွင်းပဲဒီစိန်ဈေးကွက်မှာတော့ပဲဒီစိန်တပိတ်တာကို1400ကနေ3000ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါလေ
။အခုဆက်ပြီးမေလ24ရက်ကနေ31ရက်နေ့အထိဈေးကွက်အတွင်းအသက်ကျနိုင်မည်ဖြစ်သွားတဲ့နေရာထွက်ကုန်ပြီးနံစိန်နှုန်းတွေကိုပြောပြပေးချင်ပါတယ်။အာလူးကတော့ဈေးကွက်ထဲပုံမှန်အဝင်ရှိပေမဲ့ဈေးမြင့်တက်လာပါတယ်။တပိတ်တာကို250ကနေ300ကျပ်ကြာဈေးမြင့်တက်လာပြီးအယောင်းဝယ်အေးနေတယ်လို့ရန်ကုန်မြို့ဒေသခံကုန်သည်တွေကပြောပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာမေလ30ရက်နေ့ကဟဲဟူး A1 တပိတ်တာကို1850ကျပ်ဟဲဟူး OK က2150ကျပ်ဟဲဟူး S1 နဲ့ S2 အမျိုးအစားကတပိတ်တာကို2050ကျပ်စီအတီးတီးပေါက်ဈေးရှိနေပါတယ်။
စပူချုံတီးနဲ့တမျိုးဖြစ်တဲ့ကျက်သွန်ဖြူလဲဈေးမြင့်တက်နေပါတယ်။လက်တလောမှာတရုတ်ဘက်ကကျက်သွန်ဖြူတွေဈေးကွက်ထဲအဝင်နေပြီးဈေးမြင့်တက်နေတာပါ။ဒါပေမဲ့တရုတ်နိုင်ငံဘက်မှာကျက်သွန်ဖြူအတိတ်ပေါ်ချိန်ဖြစ်နေလို့အဝင်များလာရင်ဈေးပြန်ကျသွားနိုင်တယ်လို့ဈေးကွက်ဆောင်ကြည့်သူတွေကတုံ့တက်ထားကြပါတယ်။ရန်ကုန်ပြည်တော်ကုန်စည်တိုင်းဈေးကွက်မှာကျက်သွန်ဖြူကျူကုတ်ကတပိတ်တာကို6800ကနေ9000ကျပ်ကြာပေါက်ဈေးရှိနေပြီး300ကနေ900ကျပ်ကြာဈေးမြင့်တက်လာပါတယ်။အောင်မန်းကျက်သွန်ဖြူက4600ကနေ6000ကျပ်ကြာပေါက်ဈေးရှိနေပြီးတပိတ်တာကို100ကနေ400ကျပ်ကြာဈေးမြင့်တက်လာပါတယ
်။နန်းနဲ့ဈေးကတော့အနည်းငယ်ပြန်ကျဆင်းသွားပါတယ်။တရုတ်ဝယ်ရှိသလိုပြင်သွင်းမှလည်းလက်ကျန်နေနေတာကြောင့်အရေးသွေးကောင်းနန်းတွေဈေးမှနေခဲ့ရာကအခုခါဈေးနှင်းငယ်ပြန်ကျဆင်းသွားတာပါ။အောင်လန်ကုန်စည်တိုင်းမှာမေ30ရက်နေ့ပေါက်ဈေးအရနန်းနဲ့စမုံ45ပိတ်တာဝန်တအိတ်ကို39,500ကျပ်ဈေးရှိနေပြီးတော့10,000ကျပ်ဈေးကျဆင်းလာပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာနန်းနဲ့စမုံ45ပိတ်တာဝန်တအိတ်ကို28,000ကနေ33,000ကျပ်ဈေးဖြစ်ခဲ့ပြီးဒ က်15,000ဈေးပြန်ကျဆင်းခဲ့ပါတယ်။ကျန်ရှိနေတဲ့အခြားနယ်အမျိုးသားတွေကတော့ဈေးဆက်ပြီးမြင့်တက်နေပါတယ်။မန္တလေးကုန်စည်တိုင်ဈေးကွက်မှာနန်းဖြူရိုးရိုးကတအိတ်ကို33,200ကျပ်ရှိပြီးတအိတ်ကို2000ကျပ်ဈေးမြင့်တက်လာပါတယ်။နန်းညိုကတအိတ်ကို29,000ကနေ29,500ကျပ်ပေါက်ဈေးရှိပြီးတက်ဈေးနဲ့ဈေးငိမ့်နေပါတယ်။ပန်းနန်းကတော့45ပိတ်တော်ဝင်တအိတ်ကို23,500ကျပ်ပေါက်ဈေးရှိပြီးဒီတစ်ပတ်မှာ10,000ကျပ်ဈေးထက်မှန်မြင့်တက်လာပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနန်းဈေးနှုန်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လေယာစီပါသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီကနေ့ညအတွက်နောက်ဆုံးကြန့်ရှိတဲ့ဥရယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကမ္ဘာအမြင့်ဆုံးအေဗရက်တောင်ထိပ်ကိုလူသားတွေပထမဆုံးခြေချနိုင်ခဲ့တာ1980ပြည့်ရောက်လာတဲ့အချိန်မှာပဲဥရယာတီပြောင်းလဲဖောက်ပြန်မှုအကျိုးဆက်ကြောင့်တောင်ပေါ်ကနင်းတူတွေအလင်းမြန်ပဲအေးပျော်ပြီးတော့ဆင်းလာနေပါတယ်။ကမ္ဘာအပူချိန်မြင့်တက်တာရေခဲလွှာတွေနဲ့နင်းတူတွေအေးပျော်တာကြောင့်လေအီရတ်တောင်ပေါ်ကရာသီဥတုအခြေအနေတွေကြိုတင်ခံမှန်းဖို့ပို့ပြီးတော့ခက်ခဲလာနေပါတယ်။ဥရုရာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနှမ်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။ပင်လယ်ရေမျက်နှာပြင်အထက်ပေပေါင်း2932ပေအမြင့်မှရှိတဲ့အီရတ်တောင်ထိပ်ကို1953ခုနှစ်မှာလူသားတွေပထမဆုံးခြေချနိုင်ခဲ့တာပါ။နယူးဇီလန်နိုင်ငံသားအက်ဒမန်ဟီလရီနဲ့လမ်းပြဖြစ်သူတန်ဇင်းနော်ဂေရိုပထမဆုံးတက်ရောက်ခဲ့ပြီးတဲ့နောက်မှာတော့အီရတ်တောင်ထိပ်ကိုလှူပေါင်းထောင်ချီတက်ရောက်နိုင်ခဲ့ကြသလိုရားနဲ့ချီတဲ့တောင်တသမားတွေလည်းအသက်ဆုံးရှုံးခရပြီးတော့ဒီကနေ့အထိရှာမတွေ့ပဲပျောက်ဆုံးနေတဲ့တောင်တသမားတွေလည်းအများအပြားရှိနေကြပါဒီလိုတောင်တသမားတွေကိုအမိပြုပြီးတော့အသက်မွေးနေကြတဲ့ဒေသခံတွေကတော့နင်းတူတွေပိတ်ဖုံးနေတဲ့အိရက်တောင်ကျောပေါ်ကရှာတီဥတုအခြေအနေပိုးပြီးတော့ဆိုးရလာတဲ့ပေါ်ဆိုရင်နေပါတယ်။ကမ္ဘာပူနေမှုအကျိုးဆက်အဖြစ်ရှာတီဥတုတွေပိုးပြီးတော့ဆိုးလာရင်အသက်အန္တရာယ်အတွက်ရောစာဝတ်နေရေးအပေါ်မှာပါတက်ရောက်မှုရှိနေတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်။အိရက်တောင်ကြီးကလမ်းမြအဖြစ်အသက်မွေးကြတဲ့လူမှုအတိုင်းဝိုင်းကတော့အိရက်တောင်ကြီးကိုကမ္ဘာကြီးရဲ့မိခင်တူလို့တင်စားခေါ်ပြီးတော့ရိုသေကန်ဆိုင်ကြပါတယ်။နာမည်ကျော်လမ်းပြတဦးဖြစ်သူအန်ရှရန်ဟာအေဗရက်တောင်ထိပ်နဲ့တောင်ကျောတလျှောက်ရှာသည်ဥတုပြောင်းလဲမှုဒဏ်တွေကိုအသက်နိုင်ဆုံးကာကွယ်နိုင်ဖို့ကြိုးပမ်းနေသူလည်းဖြစ်ပါတယ
်။ Climate change ကိုအဆောတဲ့ Antarctica ကို Seal မချလိုက်မှတရဟိုနေ။တဲကို Whale မချလိုက်မှတရဟိုနေ။တဲကို Penguin လိုက်မှတရဟိုန
ေ။ရှာသည်ဥတုပြောင်းလဲမှုရဲ့ဒဏ်ကို Antarctica တိုက်မှာရှိတဲ့ငါးတွေ၊ဝေလာငါးတွေနဲ့ Penguin ဟက်ကလေးတွေပဲကြုံတွေ့နေရတာမဟုတ်ပါဘူး။အဲ့ဒီတန်ကဟိမဝန္တာတောင်နှန်းကြီးနဲ့တောင်နှန်းနေလူမှုအတိုင်းဝိုင်းအပေါ်ကိုလည်းရိုက်ခတ်တက်ရောက်နေပါတယ
်ဟိမဝန္တာတောင်ကျောပေါ်မှာတောင်တသမားတွေဆွန့်ပစ်ခဲ့တဲ့အမိုက်တွေကိုသူနဲ့ Asian Tracking Agency တို့ပူးပေါင်းပြီးတော့နှစ်စဉ်ရှင်းလင်းနေတာပါကမ္ဘာပူနွေးမှုနဲ့ဥတုရာသီပြောင်းလဲမှုကိရက်တွေကဟိမဝန္တာတောင်နှန်းတွေအပေါ်ဆိုးဝါးပြင်းထန်စွာတက်ရောက်နေတယ်လို့လည်းသူကပြောပါတယ
်
ဟိမဝန္တာဧရိယာမှာမြင့်တက်လာနေတဲ့အပူချိန်ဟာကမ္ဘာတစ်ဖက်ပြင်းပြတက်နေတဲ့အပူချိန်ထက်ပိုများပါတယ်။ဒါကြောင့်ရေခဲတွေနဲ့နှင်းတုတွေခက်မြန်မြန်အေးပျော်လာပြီးအဖြူရောင်နှင်းတောင်ကြီးကနေအမဲရောင်ကြောက်တောင်ကြီးအဖြစ်မြင်လာရပါပြီ။ရေခဲလွှာတွေအေးပျော်ကုန်တဲ့အတွက်ရေကန်တွေမှာလည်းရေတွေခန်းချောက်ကုန်ပါတယ
်။ဟိမဝန္တာတောင်ချိန်မှာမွေးဖွားခဲ့တဲ့သက်ရှင်ဟာသူရွာဘေးမှာတင်ရှိခဲလွာတွေပေါ်နှင်းလျှောစီးပြီးတော့ဆော့ကစားခဲ့ပူတဲ့ကလေးဘဝကိုအမတ်ရနေပါတယ်။ဒါပေမဲ့လည်းအဲ့ဒီရှိခဲလွာတွေခုတော့ကွဲပြောက်ကုန်ပါပြီ။အခြားတောင်တက်လမ်းပြတွေကလည်းအေဗရက်တောင်ချီမှာရှိတဲ့ကမ်ဘူဂလေးရှားရှိခဲလွာတွေပြောင်းလဲလာတယ်လို့ပြောပါရတယ်။အဲ့ဒီနေရာကအေဗရက်တောင်ထိပ်တက်တဲ့နေရာမှာပထမဆုံးစခန်းချရတဲ့ base camp အနီးမှာရှိတာပါ။ကီပါကလာတဲ့တောင်တက်သမားတွေကိုတောင်ထိပ်အရောက်16ကျိန်အထိလမ်းပြခဲ့တဲ့ဖူဘာတန်ဂျင်ကတော့ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုလက်ရှိမှာတင်မျက်ဝါးထင်ထင်တွေ့မြင်နေရပြီလို့ပြောပါတယ
်။ပိုင်လာတဲ့အပ Base Camp နဲ့ Icecode Decau ဆက်နေကြပြီ Building Building Icecode
Decau ။အရင်တုန်းကဆိုရင်ခွန်ဘူးရေခဲလှော်တွေက Base Camp နားအထိရောက်ပါတယ်။အခုတော့အဲ့ဒီစခန်းမှာရေခဲလှော်တွေမတွေ့ရတော့ပါဘူ
း။အသက်18နှစ်အရွယ်ကလေးက Everett တောင်တက်လာတဲ့တန်ဂျင်ကတော့9နာရီ6နာရီလောက်သွားတဲ့ရေခဲတွေနဲ့ချောနေတဲ့တောင်တလမှာရေခဲတွေအေးပျော်ကုန်ပြီးတော့အောက်ကကြောက်တုံးတွေပေါ်လာတဲ့အတွက်အခုဆိုရင်အဲ့ဒီလမ်းကိုနာရီဝက်လောက်ပဲရှောက်ရတော့တယ်လို့ပြောပါတယ်
အမေရိကန်ပြည်ထောင်စုမိန်တက္ကသိုလ်သိပ္ပံပညာရှင်တွေရဲ့သုတေသနတစ်ခုမှာတော့အီရတ်တောင်ကနှစ်ပေါင်း2000ကျော်တည်ရှိလာခဲ့တဲ့ရေခဲလွှာတွေဟာလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းမှာတွင်ကွဲပြောက်လာနေတာကို NPJ ဥဒုရာသီနဲ့လေဒုဆိုင်ရာသိပ္ပံကြားထဲမှာဖော်ပြခဲ့ပါတယ်။ပြည်ခဲ့တဲ့25နှစ်အတွင်းအီရတ်တောင်ထိပ်ပေါ်မှာရှိတဲ့ကမ္ဘာအမြင့်ဆုံးရေခဲလွှာ The South Coast Glacier ကနေရေခဲတူ189ပေအထိပျော်ဆင်းသွားတယ်လို့လည်းဆိုထားပါတယ်။သိပ္ပံပညာရှင်ဆယ်ဥပအဖွဲ့တစ်ခုကအီရတ်တောင်ထက်ရဲ့အောက်ဘက်လေးနားမှာတဲ့မိုးလေဝသစောင့်ကြည့်ရေးစခန်းတစ်ခုကို2019ခုနှစ်မှာတည်ဆောက်ခဲ့ကြပြီးတော့ကမ္ဘာအမြင့်ဆုံးရေခဲလွှာအတွင်ပိုင်း33ပေအနက်ကရေခဲတူကိုပါနမူနာယူလိမ့်လာခဲ့ပါတယ်။ပင်လယ်ရေမျက်နှာပြင်အထက်ပေပေါင်း 26,000 အမြင့်မှာရှိတဲ့ရေခဲလွှာတွေဟာပထမဆုံးနမူနာယူလိမ့်လာခဲ့တဲ့အချိန်ကတည်းကအစ80%လောက်အထိခက်မြန်မြန်အရေးပျော်ဆင်းလာနေတယ်လို့2022ခုနှစ်သိပ္ပံကြားနယ်တစ်ခုမှဖော်ပြထားပါတယ်။မေလ29ရက်နေ့မှာပဲအနှစ်90ပြည့်သွားခဲ့တဲ့ Everest Day နှစ်ပတ်လည်နေ့ကိုနီပေါ်အစိုးရနဲ့တောင်တန်းနေလူမှုအတိုင်းဝိုင်းတို့ကမြို့တော်ကတ်မန်ဒူမှာအထူးအမှုတွေနဲ့ကျင်းပခဲ့ကြပြီးတော့တောင်သက်သမားတွေနဲ့လက်ရှိနဲ့ရခင်တောင်တက်လမ်းမြတွေကိုဂွန်ပြုခဲ့ကြတာဖြစ်ပါတယ်။ကျမအနင်္ဂလာပါ
။ဥရုယာဒီနဲ့အနာဂတ်ကဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10:00 IT Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။သတင်းရှင်တွေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကို email ကဖြစ်ဖြစ် Facebook ကဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာတော့နှစ်ပေါင်း20ကျော်အတွင်းမှာဆိုးဝါးဆုံးယထာတိုက်မှုဖြစ်ပွားခဲ့တာမှာ300နီးပါးသေဆုံးပြီးတော့ထောင်ခန်းလောက်ဒဏ်ရာရသွားပါတယ်။နိုင်ငံအရှေ့ပိုင်းအော်ရတပြည်နယ်မှာတောက်ချာနေညဒေသဆန်တော်ချိန်9နာရီလောက်မှာဒီအမြန်ယထာတစ်စင်းလမ်းချော်ပြီးတော့မြန်နေချင်းစာယထာလက်မှာယထာတဲ့ကုန်တင်ယထာကိုဝင်တိုက်ခဲ့တာပါ။အဲ့ယထာနှစ်စင်းတိုက်ပြီးထားလို့ယထာတွဲတွေပိုင်းပြတ်ပြတ်စီးနေချိန်မှာပဲနောက်ထပ်အမြန်ယထာတစ်စီးကဝင်တိုက်ခဲ့တာလို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။လူပေါင်း280ထက်မနည်းသေဆုံးခဲ့တဲ့ယထာတိုက်မှုကြီးဘလို့ကြောင့်ဖြစ်ရတယ်လဲဆိုတာကိုလည်းစုံစမ်းမယ်လို့မြေယထာဝင်ကြီးကပြောကြားခဲ့ပါတယ်။ပျက်စီးသွားတဲ့ယထာတွဲတွေကြားမှာအသက်ရှင်နေနိုင်သူတွေကိုလိုက်ရှာနေတဲ့အကူအညီကယ်ဆယ်ရေးလုပ်နေသူတွေကတော့ခီးသည်တဲ့အမြန်ယထာနှစ်ဆင်းလုံးပေါ်မှာအသက်ရှင်ဒဏ်ရာရသူတွေထပ်ပြီးတော့မတွေ့တော့ဘူးလို့ညနေပိုင်းတုန်းကပြောကြားခဲ့ပါတယ်။လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဒေသဖြစ်ရမယ်ဆိုတဲ့အနာဂတ်အမြင်နဲ့ဒေသရဲမှာပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေပိုများလာတယ်လို့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောကြားလိုက်ကြပါတယ်။စင်ကာပူမှာကျင်းပနေတဲ့အာရှဒေသဆိုင်ရာအကြီးအကျယ်ဆုံးလုံခြုံရေးဆွေးနွေးပွဲကြီးဖြစ်တဲ့ Shangri-La Dialogue ဆွေးနွေးပွဲကြီးမှာ Indo-Pacific ဒေသမှာ American ရဲ့ဦးဆောင်မှုဆိုတဲ့ခေါင်းစဉ်နဲ့ကာကွယ်ရေးဝန်ကြီး Austin ကဒီကနေ့မိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။Shangri-La Dialogue ဆွေးနွေးပွဲကြီးမှာပဲဒီဒေတာရင်းတင်းမာမှုများဖြည့်ရှင်းရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာတော့မြန်မာစစ်တပ်ကိုအင်ဒိုနီးရှားလူမျိုးနိုင်ငံရေးမှဝင်မပါတဲ့စစ်တပ်ဖြစ်စေခြင်းတယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကတင်ပြဆွေးနွေးသွားပါတယ်။အင်ဒိုနီးရှားစစ်တပ်ကနိုင်ငံရေးကနေ1998ခုနှစ်မှာအများဆန္ဒအရဖယ်ရှားပေးခဲ့တယ်လို့ကိုရိုင်အငိမ့်စားဗိုလ်ချုပ်ကြီးဖြစ်သွားတဲ့ကာကွယ်ရေးဝန်ကြီးBravo Subiano ကပြောကြားသွားပါတယ်။အာဆီယံအနေနဲ့မြန်မာနိုင်ငံမှာအာဏာရှင်စနစ်အုပ်ချုပ်တာကိုလက်မခံကြောင်းနဲ့မြန်မာပြည်သူတွေအပေါ်တေချေတဲ့အထိစစ်တပ်ကအကြမ်းဖက်လုပ်ရက်တွေလုပ်နေတယ်ဆိုတာထင်ရှားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောကြားထားတယ်လို့ဝန်ကြီး Subiano ကဆွေးနွေးပွဲမှာပြောကြားသွားပါတယ်။အာဆီယံအနေနဲ့မြန်မာစစ်အုပ်စုနဲ့ထိတွေ့ဆက်ဆံနေတဲ့အကြောင်းတိုက်ခိုက်မှုတွေရပ်ပြီးတော့ပဋိပက္ခတွေရှင်းချဖို့ဒီမိုကရေစီနီးလန်းကြအဖြစ်ရှာဖို့အတက်နိုင်ဆုံးစ조사နေပါတယ်လို့လည်းဝန်ကြီး Subiano ကဆွေးနွေးပွဲမှာပြောကြားသွားပါတယ်။အခုသတင်းကြေညာနေချိန်မှာပဲလန်ဒန်မြို့ကဝင်ပလီအားကစားကွင်းကြီးမှာတော့ Manchester United နဲ့ Man City အသင်းတို့ FA Plus ကိုလူနေကြပါတယ်။သူတို့အသင်းနှစ်သင်းစလုံးဒီ FA Plus Final မှာတစ်ခါမှမတွေ့ဘူးတာကြောင့်ဒါဟာ FA သမိုင်းတစ်လျှောက်မှာဒီ Manchester နှစ်သင်းပထမဆုံးအချိန်တွေ့ခဲ့တာပါ။အခုမိနစ်60ကျော်လာနေပြီဖြစ်ပြီးတော့လောလောဆယ်မှာတော့ Man City က2ဂိုး Man U က2ဂိုးနဲ့ရထားပါတယ်ရှင်။
တင်းချင်းချုပ်ကိုမတ်စုမြတ်မော်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညာအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ TN1 တို့ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့ညပိုင်းမှာပါသာအစီအစဉ်တွေကိုလိုင်းတွင်မီတာ3050နဲ့လိုင်းလမ်းမီတာ190တို့ကအတန်လွန့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်လည်းပါ
Thank you. This program has come to you from the Voice of America,